Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American Taya 2019 khu ne February la 17 ya sa ni ni nya ba season 2 sa tin ni ba bi. Line meter 190, line meter 25 32 50 ro ne atu. VOA Facebook sa myat na VOA Burmese News ka ni bi lo le tai yai na sin nai ja ba de shin. ကျမခွန်ကျော်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါတောတာရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကျမနောင်လာတို့ပြောပြပေးမှာပါဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်အရာကြီးပိတ်ပင်ထားတဲ့သမ္မတထရမ့်ရဲ့အမိန့်ကိုကယ်လီဖိုးနီးယားပြည်နယ်ယူကန်တရားရုံးကအရာကြီးတားဆီးခဲ့တာကြောင့်သမ္မတမိန့်အသေးရေးဆွဲဖို့စဉ်းစားနေတယ်လို့မစ္စတာထရမ့်ကပြောပါတယ်အမေရိကန်မိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီဟာတောက်ကြနေမှာလုံခြုံရေးတင်ကြတဲ့အမေရိကန်မက္ကဆီကိုနဲ့ဆက်ကိုရောက်ပါတယ်။ရှမ်းပြည်နယ်ပင်လုံးမြို့မှာကျင်းပမဲ့နှစ်90မြောက်ပြည်ထောင်စုနှင့်အခမ်းအနားတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တောင်းညွှန်မျိုးကိုရောက်ရှိပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။အခုညနားဆရာမယ့်အစီအစဉ်တွေမှာတော့နှစ်90မြောက်ပင်လုံးညီလာခံကျင်းပတော့မယ့်အချိန်မှာမြမလွတ်လပ်ရေးနဲ့ပင်လုံးတို့ရဲ့သမိုင်းဝင်တိုင်းရင်းသားခေါင်းဆောင်တွေရဲ့မျိုးဆက်တွေသဘောထားကဘယ်လိုရှိပါလဲ။
ဒီနေ့အထိစောင့်မျှော်ပါတယ်ဒါပေမဲ့စိတ်တော့မကုန်သေးဘူးတနေ့တော့အခါကျရင်ဒါဟာပြန်လေပြတော့မှအကောင့်ထည့်ဖို့မှာပဲဆိုပြမှကျွန်တော်တို့ကမျိုးလင့်ပါတယ
်ဒူဝါဆော်ရီရဲ့ဇနီးပြောပြချက်နဲ့အတူနားဆင်ကြရမှာပါရှင်အဲ့ဒီနောက်မှာတော့ရန်ကုန်မှာပြေးဆွဲနေတဲ့ဘတ်စကာလိုင်းသစ်တွေရဲ့နောက်ဆက်တွဲအခြေအနေကိုလည်းနားဆင်ကြရဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာစနေနေ့ညတိုင်းဆွေးနွေးနေကြတိုက်ရိုက်လေလိုက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးအောင်ပါဒီလိုအစီအစဉ်မတင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကကြေညာပါမယ်ရှင
်ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတဒိုနယ်ထရမ့်ရဲ့အမိန့်ကိုကယ်လီဖိုးနီးယားပြည်နယ်ကအယူခံတရားရုံးကယာယီတားဆီးခဲ့တာကြောင့်လူမှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်တွေရေးဆွဲဖို့စဉ်းစားနေတယ်လို့မစ္စတာထရမ့်ကပြောပါရယ်အစိုးရအဖွဲ့ကဒီကိစ္စကိုလုံမယ်လို့ဆုံးဖြတ်ရင်တင်းနှင်းလာနေတယ်မှမဟုတ်အင်္ဂါနေ့အစောဆုံးထားပြီးသမ္မတအမိန့်တွေထုတ်ပြန်နိုင်မယ်လို့သမ္မတရဲ့အထူးလေးရင် Air Force 1ပေါ်မှာမနေ့တောက်ကြနေကသတင်းထောက်တွေကိုမစ္စတာထရမ့်ကပြောပါရယ်သမ္မတအမိန့်တွေထုတ်ပြန်တာကအယူခံတရားရုံးမှာရင်ဆိုင်နေရတာထက်ပိုမြန်ကောင်းမြန်မယ်လို့ပြောပါရယ်အမေရိကန်လုံခြုံရေးအတွက်ဒါကိုအများဆုံးလုပ်ဖို့လိုတယ်လို့လည်းဆိုပါရယ်အယူခံတရားရုံးကချမှတ်တဲ့ဆုံးဖြတ်ချက်ကိုပယ်ဖြတ်ပေးရေးကိစ္စဆန်ဖရန်စစ္စကိုအခြေစိုက်တရားသူကြီး၃ဦးပါအမတ်ကိုအယူခံတရားရုံးကတညီတညွတ်နဲ့ပယ်ချလိုက်တာပါဒီဆုံးဖြတ်ချက်ကိုတရားသူကြီး၁၂ဦးပါစုံကြီးတရားခုံရုံးမှာပြန်ပြီးကြားနာသင့်သလားဆိုပြီးနာမည်မဖော်လိုတဲ့အယူခံတရားရုံးကတရားသူကြီး၂ဦးကတောင်းဆိုထားပါရယ်ဒီအယူခံနဲ့ပတ်သက်လို့လာမဲ့တောက်ကြနေမှာနောက်ဆုံးထားပြီးတော့နှစ်ဖက်လျှောက်လဲကြရမှာဖြစ်ပါရယ်ရှင်
အမေရိကန်ပြည်ထောင်စုကလုံခြုံရေးအတင်းကျပ်ဆုံးနယ်မြေတစ်ခုဖြစ်တဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုတောက်ကြံလေးကတောရောက်ခဲ့တဲ့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကနိုင်ငံနဲ့တရားမဝင်ဝင်ရောက်လာသူတွေကိုခေါ်လုံဝင်ပေးထားတဲ့မျိုးကြီးကိုဗဟိုဆွေးကထောက်ပံ့နေတဲ့အစီအစဉ်တွေပေါ်တင်းတင်းကျပ်ကျပ်ကင်တွယ်ဆောင်းမှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုနဲ့မက္ကဆီကိုနိုင်ငံတီဝါနာမျိုးတို့ကြားနယ်စပ်မှာဗဟိုနဲ့ပြည်နယ်ဆိုးကတာဝန်ရှိသူတွေလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တောက်ကြံနေနောက်မှန်းကဝန်ကြီးကယ်လီတွေ့ဆုံခဲ့ပြီးသတင်းစာရှင်းလင်းပွဲတရလည်းကျင်းပခဲ့တာပါနိုင်ငံနဲ့တရားမဝင်ဝင်ရောက်နေသူတွေကိုလူဝင်မှုကြီးကြပ်ရေးနဲ့အခောက်အခုံဌာနတာဝန်ရှိသူတွေအကြီးအကျယ်နေနေမှုတွေရှိနေကြောင်းလူခွင့်ရေးဖွဲ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့မင်းမြန်ရမှာတော့အာနာဘယ်နေနေနဲ့တရားဥပဒေတွေနဲ့အညီဆောင်ရွက်နေတဲ့အကြောင်းဖြေကြားခဲ့ပါတယ်။သက်ဆိုင်ရာအာနာဘယ်နေနေနဲ့လူတိုင်းဝိုင်းထဲမှာရှိနေတဲ့ရာဇဝတ်သားတွေကိုဖယ်ရှားလို့စိတ်မရှိတဲ့ပေါ်သူ့အနေနဲ့နားမလည်နိုင်အောင်ဖြစ်မိတယ်လို့လည်းဝန်ကြီးကယ်လီကပြောဆိုခဲ့တာပါ။ပူပေါင်းဆောင်ရွက်မှုမရှိတဲ့အမေရိကန်မျိုးကြီးတွေကိုလူဝင်မှုကြီးကြပ်ရေးအစီအစဉ်တွေအတွက်ထောက်ပံ့ငွေပေးရဖို့ဆုံးဖြတ်ရမှာခက်ခဲလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။
ရုရှားနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့စီးပွားရေးတန်ကပိတ်ဆို့မှုနဲ့ပတ်သက်လို့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ် Michael Flynn နဲ့အမေရိကန်ဆိုင်ရာရုရှားသံအမတ်သို့သမ္မတ Donald Trump ရဲ့အစိုးရအဖွဲ့တာဝန်မယူခင်ပြောဆိုဆွေးနွေးမှုရှိခဲ့သလားဆိုတာစုံစမ်းစစ်ဆေးဖို့ Democrat လွတ်တော်အမတ်တွေကတောင်းဆိုကြပါတယ်။ဒီကိစ္စကို Trump အစိုးရကညှင်းဆိုပေမဲ့ Obama အစိုးရလက်ထက်ရုရှားအပေါ်ချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုလုံခြုံရေးအကြံပေး Flynn ဆွေးနွေးခဲ့တယ်ဆိုပြီး The Washington Post နဲ့ The New York Times သတင်းစာတို့ကတောက်ကြနေမှာဖော်ပြခဲ့ပါတယ်။ဒီကိစ္စကိုသူမသိဘူးလို့ Mr. Trump ကသမ္မတရဲ့အထူးလေးရင် Air Force 1ပေါ်မှာသတင်းထောက်တွေကိုမနေ့ကပြောပါရယ်ဒီကိစ္စကိုစစ်ဆေးမယ်လို့ဆိုပေမဲ့နောက်ပိုင်းမှာတော့ Flynn အပေါ်မှာယုံကြည်မှုအပြည့်ရှိတယ်လို့ Mr. Trump ကပြောပါရယ် Flynn အပေါ်စုံစမ်းစစ်ဆေးဖို့ Democrat အမတ်တော်များများကတောင်းဆိုသလိုတချို့ကလည်း Flynn ကိုအလုတ်ကထုတ်ပယ်ပြီးသူ့ရဲ့လုံခြုံရေးဆိုင်ရာနောက်ကြောင်ရာဇဝင်ကိုထောက်လိုက်ရဲ့အရာရှိတွေပြန်သုံးသပ်ဖို့တိုက်တွန်းကြပါရယ် American သမ္မတရွေးကောက်ပွဲကို Internet ကနေထိုးဖောက်ဝင်ရောက်ပြီးနောက်ပိုင်း Russia ရဲ့တံခါးပိတ်ဆို့မှုနဲ့ပတ်သက်လို့ Flynn နဲ့ Russia သံအမတ် Sergey Kislyak တို့အသိအလင်းဆွေး ွင်ခဲ့တယ်လို့လက်ရှိနဲ့အရင်အမေရိကန်အရာရှိဆိုတဲ့နာမည်မဖော်တဲ့လူကိုဦးက The Washington Post သတင်းစာကိုပြောပါရယ်ကရစ်ချက်နဲ့ပြောဆိုဆွေးနွေးခဲ့တယ်ဆိုတော့ Flynn ကဗိုလ်ထုံးတွေကညင်းဆိုပေမဲ့ကြာရာပြင်းနေမှာတော့တန်ခါပိတ်ဆို့မှုအကြောင်းဆွေးနွေးခဲ့သလားဆိုတာသူမမှတ်မိတော့ဘူးဆိုပြီးတော့ပြောခွင့်ရကသတင်း Washington Post ကိုပြောပါရယ်
လီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ထူးထောင်ကိုယ်စားလှယ်ဖြစ်ပါလက်စတိုင်းဝန်ကြီးချုပ်ဟောင်းကိုတာဝန်ပေးမဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကကန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ရဲ့ကြာသပတေးကလူမျိုးရေးကောင်စီကိုပြေးပို့တဲ့ဆာမှာတော့အနောက်နိုင်ငံတွေမှာပညာသင်ခဲ့မှုတွေစီးပွားရေးပညာရှင်ဆလန်ဖေယက်ကိုထူးကိုယ်စားလှယ်ဖြစ်ခန့်ဖို့စီစဉ်ထားတဲ့အကြောင်းဖော်ပြထားပါတယ်။နိုင်ငံတကာတာဝန်ကလေးစားချင်းခံရတဲ့အသက်64နှစ်အရွယ်ဖေယက်ဟာ2009ခုနှစ်ကနေ2013ခုနှစ်ထိပါလက်စတိုင်းဝန်ကြီးချုပ်ဖြစ်ရောဗဏ္ဍာရေးဝန်ကြီးချုပ်ပနိုင်ဝန်ကြီးဖြစ်နေပါတာဝန်ယူခဲ့ဘူးသူဖြစ်ပါတယ်ဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီကတောက်ချန်နေနောက်ပိုင်းမှာပဲကြေညာချက်တစောင်းထုတ်ပြန်လိုက်ပြီးကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ရွေးချယ်မှုအတွက်စိတ်ပျက်ကြောင်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂအနေနဲ့ပါလက်စတိုင်းအာဏာပိုင်ဖွဲ့ကိုပဲလိုက်ပြီးအမေရိကန်ရဲ့မဟာမိတ်အစ္စရေးတွေတိကျနေနေအောင်လုပ်နေတာကြာပြီးဆိုပြီးတော့လည်းကြေညာချက်မှာဖော်ပြထားတာပါရှေ့ဆက်ပြီးအမေရိကန်အနေနဲ့မဟာမိတ်တွေကိုအားပေးထောက်ခံမှုတွေကိုပြောသက်သက်မဟုတ်ပဲလက်တွေ့ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောဆိုသွားခဲ့ပါတယ်
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအဲ့လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပမဲ့နှစ်80မြောက်ပြည်ထောင်စုနယ်အခမ်းအနားကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တောင်ကြီးမြို့ကိုဒီကနေ့ရောက်ရှိပါရယ်။ British Colony တို့လက်ကမြန်မာနိုင်ငံလွတ်လပ်ရေးရယူရာမှာတောင်တန်းဒေသနဲ့မြေပြန့်ဒေသပူးပေါင်းရယူဖို့တဘောတူခဲ့ကြတဲ့ပင်လုံစားချုပ်ချုပ်ဆိုခဲ့တာမနေ့ဖြန် February 12ရက်နေ့ဆိုရင်နှစ်80ပြည့်မြောက်ခဲ့ပြီဖြစ်ပါရယ်။ပင်လုံစားချုပ်မှာလက်မှတ်ရေးထိုးခဲ့ကြတဲ့ခေါင်းဆောင်တွေရဲ့မိသားစုဝင်တွေလည်းပြည်ထောင်စုနယ်အခမ်းအနားကိုတက်ရောက်လာကြမှာပါ။စားချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကိုအလေးအမြတ်ထားဖိတ်ကြားရာဟာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ထောင်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားတွေရဲ့ပင်လုံငင်းကြရဲ့စကပိုင်းကိုလည်းကျင်းပမှာဖြစ်တယ်လို့ဒီအစီအစဉ်တွေကို February 12ရက်နေ့မနက် 9:00 မိနစ်20ကစတင်ပြီးတော့မြန်မာရုပ်မြင်သံကြား MRTV ရုပ်သံလိုင်းနဲ့မြန်မာ State Council Office Facebook လူမှုကွန်ရက်ကနေတည်းကထုတ်လွှင့်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီစကပိုင်းကိုဗိုလ်ချုပ်အောင်ဆန်းပင်လုံညီလာခံတက်ရောက်ချိန်အားလတ်တဲ့အခါတွားရောက်စာဖတ်ခဲ့တဲ့ညောင်ပင်ကြီးတပင်ရဲ့အောင်မှာကျင်းပတော့မှာဖြစ်တယ်လို့ဆိုပါရယ်
။အင်ဒိုနီးရှားနိုင်ငံမှာရှေ့သတင်းပတ်ထဲကျင်းပမဲ့ဒေသနာရွေးကောက်ပွဲမှာမွတ်စလင်နိုင်ငံရေးသမားတွေကိုထောက်ခံမဲ့ပေးရေးဘာသာရေးကောင်းဆောင်တွေရဲ့ဟောပြောချက်တွေကိုနားထောင်မှုစနေနေ့ကမြို့တော်မှာလူပေါင်းထောင်ထောင်ချီဆူဝေးကြပါရယ်။ဂျကာတာမြို့တော်ကအစ်တကာပလီနားမှာတော့အနီးနားလမ်းတွေထိလူတွေပြည့်စုံနေခဲ့ပါရယ်။ဘာသာရေးဆရာတွေကတော့ဘာသာရေးကိုပုတ်ကတ်စော်ကားမှုနဲ့ရင်ဆိုင်နေရတဲ့တရုတ်လူမျိုးခရစ်ယာန်ဘာသာဝင်ဂျကာတာမြို့အုပ်ချုပ်ရေးမှူးဘတ်ဆူကီဂျဟာလာပေါ်နမာကိုမွတ်စလင်မဲဆန္ဒရှင်တွေမဲပေးကြဖို့မဲပေးပြီးဖယ်ရှားဖို့လိုလားနေကြပါတယ်။တိုက်ခန်တွေကအစ္စလမ်ဘာသာမကိုးကွယ်သူတွေကိုလက်ခံအားပေးတဲ့မွတ်စလင်တွေကိုကိုရန်ကျမ်းစာအကူအကားနဲ့သတိပေးပြောဆိုခဲ့တဲ့အပေါ်တုံ့ပြန်ခဲ့ရတာကဂျကာတာမြို့တော်အုပ်ချုပ်ရေးမှူးကပြီးခဲ့တဲ့အောက်တိုဘာလထဲမှာပဲနိုင်ငံရေးပြဿနာတွေနဲ့ကြုံခဲ့ရတာပါ။နောက်ပိုင်းမှာတော့အုပ်ချုပ်ရေးမှူးဘာစုကီကသူ့အနေနဲ့ဘသူ့အပေါ်မှာနစ်နာစီလိုတဲ့ရည်ရွယ်ချက်မရှိကြောင်းပြောဆိုတောင်းပန်ခဲ့ပေမဲ့မွတ်စလင်အများစုရှိရာမြို့မှာခရစ်ယာန်ဘာသာဝင်တစ်ယောက်ကအုပ်ချုပ်နေတယ်ဆိုပြီးမချေနဲ့ဖြစ်နေကြတဲ့မွတ်စလင်တွေရဲ့အမျက်ဒေါသကိုတော့ပြပြအောင်မလုပ်နိုင်ခဲ့ပါဘူး။နိုင်ငံရေးသမားတွေအနေနဲ့ဗိုလ်ထုနဲ့ရွေးကောက်ပွဲမတိုင်မီဒီကနေ့စနေနေ့ဟာနောက်ဆုံးမဲဆွဲစည်းရုံးရမယ့်နေ့တစ်နေ့လည်းဖြစ်ပါတယ်။
အီရတ်နိုင်ငံမြို့တော်ဘက်ဂဒတ်မှာထောင်နဲ့ချီတဲ့ဆူဝေးဆန္ဒပြသူတွေထက်ကိုအီရတ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးတွေနဲ့ပစ်ပါရယ်။ဩဇာညောင်းတဲ့ဘာသာရေးဆရာမက္ကဒါအယ်စလာကဒီနှစ်နောက်ပိုင်းမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေပြန်လည်ပြုပြင်ရေးတောင်းဆိုဖို့အတွက်ဆန္ဒပြသူတွေမြို့တော်မှာဆူဝေးကြဖို့နှိုးဆော်လိုက်တာပါ။ဘာသာရေးဆရာဆဒါဟာအီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကိုပြင်းပြင်းထန်ထန်ဝေဖန်နေသူလည်းဖြစ်ပါရယ်။မြို့တော်ဘက်ဂဒတ်ကအစိမ်းရောင်ဆုံးအဖြစ်သတ်မှတ်ထားတဲ့အစိုးရရုံးဆိုင်ရာနေရာတွေနဲ့နိုင်ငံခြားတန်တမာတွေရဲ့နေအိမ်အများစုရှိရာနေရာတွေကိုဆန္ဒပြသူတွေကဝင်ရောက်ဖို့ကြိုးစားခဲ့ကြတယ်လို့အရာရှိတွေကပြောပါရယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာဟိုကျွန်းမှာအင်အားဖြင့်ငလျင်တစ်ခုလှုပ်ကပ်ခဲ့ရာကလူ6ဦးထက်မနည်းသေဆုံးပြီးတရားရုံးတရားရတဲ့အကြောင်း ကပေးအနယ်ကဝေးတောင်ရှိသူတွေဒီကနေ့ပဲပြတ်ဆိုကြပါတယ်။ဆွေကောင်မြို့အရှိဘက်73ကီလိုမီတာအကွာအနက်10ကီလိုမီတာမှာဗဟိုဖြစ်ပြီးအင်အား 6.8 ရဲ့ငရင်လောက်ကတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဘူမိဗေဒတိုက်တာရေးဌာနကပြောဆိုထားပါတယ်။ငရင်ကြောင့်မြို့တွေကဓာတ်ပိလိုင်းတွေပြတ်တောက်ပြီးအဆောက်အဦတော်များလည်းအကြီးအကျယ်ပျက်စီးခဲ့တဲ့အကြောင်းဒီသက်ကကပေးအနယ်ကဝေးအေဂျင်စီကသတင်းထုတ်ပြန်ထားတာပါ။ဆွေကောင်မြို့လေရင်ဝင်းကလေရင်ပြေးလမ်းမှာအခွဲချောင်းတွေဖြစ်ခဲ့တဲ့အတွက်လည်းလေစိတ်ကိုပိတ်ထားရပါတယ်။လေးနှစ်ရွယ်ကလေးငယ်တူပါဝင်လူ6ဦးတမန်နဲ့တည်ဆုံးပြီးအနည်းဆုံး108ယောက်ဒဏ်ရာရရှိခဲ့ကြောင်းလည်းကပေးအနယ်ကဝေးအေဂျင်စီကပြောဆိုထားပါတယ်။ဖိလစ်ပိုင်မြေငလင်ဌာနကတော့နောက်ဆက်တွဲငလင်ငယ်တွေလှုပ်ခတ်ခဲ့တယ်လို့နောက်ထပ်ငလင်တွေထပ်လုံနိုင်တယ်လို့မျှော်လင့်ရပေမဲ့အကြီးအကျယ်ထိခိုက်မှုမျိုးတော့မရှိနိုင်ဘူးလို့လည်းပြောဆိုထားပါတယ်။ငရင်ကြောင့်ဆူနာမီရေလိုင်းတွေဖြစ်လာနိုင်တဲ့အန္တရာယ်မရှိဘူးလို့လည်းအမေရိကန်ပစိဖိတ်ဒေသဆူနာမီသတင်းပေးဌာနကပြောဆိုထားပါတယ်။
တောင်ကိုရီးယားနိုင်ငံကခရီးရန်သာသနာပြု32ဦးကိုတရုတ်နိုင်ငံကနင်ထုတ်လိုက်တယ်လို့ကိုရီးယားအစိုးရအရာရှိသူကဒီကနေ့ပြောပါရယ်။တောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့ဒုံခွင်ဒုံစနစ်တပ်ဆင်မဲ့ကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားနဲ့တရုတ်နိုင်ငံကြားတင်းမာမှုတွေချိန်မှာပဲအခုလိုဖြစ်ပေါ်လာတာဖြစ်ပါရယ်။ဖေဖော်ဝါရီလ17ရက်စနေနေ့ညပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုအောင်လွင်ဦးတို့ကြီးညာပေးသွားတာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနက်ဖြန်မှာကျင်းပတော့မယ့်2:30မြောက်ပင်လုံညီလာခံရဲ့အကျိုးမြင်ကွင်းကိုကြည့်ရအောင်ပါရှင်။ဒီနှစ်ပင်လုံမြို့မှာကျင်းပမယ့်2:30ပြည့်ပြည်ထောင်စုအခမ်းအနားကိုတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေလည်းဖိတ်ကြားထားတဲ့အတွက်အခမ်းအနားတက်ရောက်ခွင့်ရမှာဖြစ်ပြီးဝမ်းမြောက်ဂုဏ်ယူကြောင်းပင်လုံဂရိကဝတ်တွေကိုအကောင့်ထဲပေါ်လာနိုင်ရေးကိုလည်းမျှော်လင့်ဆောင်စားနေကြကြောင်းသူတို့ကပြောပါတယ်။ပင်လုံညီလာခံမှာသတင်းယူဖို့ရောက်ရှိနေတဲ့ဘူယိုရီသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုမြန်မာနိုင်ငံလွတ်လပ်ရေးရယူရမှာတောင်တန်းဒေသနဲ့မြေပြန့်ဒေသပူးပေါင်းရယူဖို့သဘောတူခဲ့တယ်။ပင်လုံစာချုပ်ချုပ်ဆိုတာဟာအခုဆိုရင်2:30ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ပင်လုံစာချုပ်ချုပ်ဆိုတဲ့နေ့ကိုအထိမ့်မဲ့ပြုတ်တက်ပတ်တဲ့ပြည်တော်စုနဲ့2:30ပြည့်အခမ်းအနားကိုတမိုင်းဝင်ပင်လုံမြို့မှာမနက်ဖြန်မှကျင်းပမှာဖြစ်တယ်လို့ဒီအခမ်းအနားကိုလည်းစာချုပ်မှာပါဝင်လက်မှတ်ရေးထိုးကြတဲ့တရင်သားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကိုအလေးမြတ်ထားဖိတ်ကြားထားပါတယ်။ဒါဟာပထမဆုံးဖိတ်ကြားထားတာဖြစ်ပြီးဒီလိုဖိတ်ကြားတဲ့အပေါ်မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတညောင်ရွှေစော်ဘွားကြီးဆက်ရွှေတိုက်ရဲ့သမီးဆက်ဟေမာတိုက်ကအခုလိုပြောပါတယ
်အန်တီငွေနဲ့တော့လုံခဲနှစ်ပေါင်း90ကပေါ့နော်အဖေတို့ဟိုထုတ်ခဲတဲ့စာချုပ်ကိုပို့ထုတ်အောင်စာနဲ့အတူမျောသွားတာပေါ့နော်ဒီအခွင့်အရေးလေးတောင်းတတဲ့အခွင့်အရေးလေးဘာတစ်ခုမှဟိုမရခဲ့ဘူးပေါ့နော်ဒီမရခဲ့တော့အတူတူအနေနဲ့ကတော့နော်ဒီတိုင်မဲ့ဒီနှစ်ပေါင်း90နေလာခဲ့တယ်အခုကြတော့အတန်ပင်ခံပုဂ္ဂိုလ်ကနော်အတန်ပင်ခံကသူကတန်ရောစင်ကြည့်ရပေါ့နော်သူအဖေနဲ့သူတန်ရောစင်ရှိတော့တန်ရောစင်ကြည့်တော့သူအဖေနဲ့အတူနော်စာချုပ်ချုပ်ခဲ့တဲ့ပုဂ္ဂိုလ်တွေကနဲ့သူတန်ရောစင်ကြည့်တော့အန်တီလို့ကိုဖိတ်တာပေါ့နော်တူတွေ့နေတွေ့ချင်တယ်ဆိုဖိတ်တော့အန်တီကတော့အတိုင်းမကြည့်ဘူးတာပ
ါပြည်တော်စုကြီးခိုင်မာဖို့အတွက်ဆိုရင်ငင်းချင်းရေးရရှိဖို့လိုအပ်ပြီးပင်လုံစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ရင်ငင်းချင်းရေးရရှိမယ်လို့လည်းစာဟေမာတိုက်ကမျှော်လင့်ထားပါတယ
်တိုင်းသားတွေကသူတို့ကနော်ဒီတိုင်းသားသူတို့အပေါ်မှာသူတို့အခွင့်အရေးတွေပိတ်ပင်နေတဲ့အတွက်ကြောင့်လို့တမကျေနပ်လို့ဖြစ်ကြတဲ့ကိစ္စကိုငင်းချင်းရေးရသွားရင်တော့အန်တီအနေနဲ့ထင်တယ်ဒီတောင်စုကြီးကပူခိုင်းမှာတော့မယ်ပင်လုံစာထုံးမှာအချက်လက်လို့ပေါ့နော်အချက်ချက်အရာအဲ့ဒီအတိုင်းကိုတက်ဆိုင်ကဟိုတာဝန်ရှိပုဂ္ဂိုလ်များဆောင်ရွက်ပြီးနော်အဆင်ပြေမယ်လို့ထင်တာဒီတောင်စုပစက်ကသာပြောတယ်တကယ်ဒီတောင်စုကမဟုတ်ဘူး
ပင်လုံစာချုပ်ချုပ်ဆိုရမှာချင်းမျိုးသားကိုစလဲဥထောက်စာခုတ်ရတာဥနန်ချင်းပေါင်ကသူဖခင်ဟာဗိုလ်ချုပ်အောင်ဆိုင်ရဲ့ဂရီစကားတွေအရမြမပြည်နဲ့ပူးပေါင်းရင်ချင်းပြည်နယ်ဟာတိုးတက်လာမယ်လို့မျှော်လင့်ခဲ့ကြောင်းပြောပါတယ်။လက်ရှိချင်းပြည်နယ်ရဲ့အခြေအနေနဲ့သူ့အမြင်ကိုအခုလိုဆက်ပြောပါတယ်
။ခုခုမူကတော့အိန္ဒိယဘက်ကနေတဲ့ချင်းမျိုးသားတွေရဲ့တိုးတက်မှုကအရင်ကတိုးတက်ပါလေ။ကျွန်တော်တို့ပဲကြတော့ပြည်နယ်ထဲမှာလည်းအရှင်ရဆုံးပြည်နယ်ဖြစ်နေတယ်။လူ့ဘာသာတော်ကလည်းဘာမှမဖြစ်ဘူးမဟုတ်အဲ့ဒါကြောင့်နေတကာကိုရောက်တဲ့နိုင်ငံအတချို့ဆိုရင်နိုင်ငံချောက်ဝယ်ရောက်ကြတယ်ကျွန်တော်အနေနဲ့ကျွန်တော်တို့ဘူချိုးတို့ချမှတ်တကယ်တဲ့ဥစ္စာဖဲထွဲပြည်ထောင်စုဒီဖိုင်တည်ဆောက်နိုင်မှာပဲကျွန်တော်တို့ဒီအကုန်လုံးတန်းတူညီမျှတွေ့တဲ့နယ်လို့ထင်ပါတယ်ဗျာအ ထူးသဖြင့်ကျွန်တော်တို့ဟိုချင်းတော်နေတာပေါ့နော်ဟိုကအခုကတော့ကျွန်တော်တို့စီကဟိုဘာမှတိုးတက်မှုမရှိသေးတော့
ပင်လုံစာချုပ်ချုပ်ဆိုရမှာကချင်အမျိုးသားကိုယ်စားလှယ်ဖြစ်တက်ရောက်ခဲ့တဲ့ဒူဝါဇော်ရီရဲ့ဇနီးဒေါ်အယ်ဂျာတောင်ကတော့လွတ်လပ်ရေးရပြီးနောက်မှာပင်လုံစာချုပ်အတိုင်းအကောင့်ထဲပုံမယ်လို့မျှော်လင့်ခဲ့ကြောင်းအခုလိုပြောပါတယ
်။ကျမတို့ဒီပင်လုံစာချုပ်ကိုလည်းမရေးထူးပြီးတဲ့နောက်ကျမရောကြားရတော့ပေါ့နော်ဆက်လက်ပြီးတော့မှဒီလေမျိုးအင်ကော်ရီဒူမှလည်းပါတယ်နောက်တစ်ခါဟိုတိုင်းပြည်ပြုလွတ်တော်မှလည်းပါတယ်ဆိုတဲ့အခါကျတော့ဒီပင်လုံစာချုပ်မှပါတဲ့အတိုင်းသူမှတ်ထားတယ်နောက်တစ်ခါဟိုလက်တန်ပြပြလွတ်တော်မှာလည်းပဲသူကလမ်းညုံကိုဘူချုပ်ရဲ့လမ်းညုံကိုခုနှစ်ချက်ရှိတယ်လေရွတ်ပဲခုနှစ်ချက်ရှိတဲ့ထက်မှာ၃နဲ့၄ကိုသူကလည်းအဓိကထားပါတယ်၃ကဆိုလို့ရှိရင်ကျမတို့လူလူမျိုးစုပေါ့နော်လူလေးစုပေါ့လေကျမတို့ဟာဆိုလို့ရှိရင်လူမှုရေးနိုင်ငံရေးပညာရေးစသည်ဖြင့်အားလုံးဟာတန်တူညီမျှရရှိစေရမယ်ဒါလူရှုံစေရမယ်လို့ပြောထားပါတယ်ငါမှကျတော့အဲ့ဒါလို့ပြောထားတဲ့အတွက်ကြောင့်ကိုကျမတို့ဒီလူနည်းစုအဖွဲ့ဟာဆိုလို့ရှိပေါ့လေတောင်ပေါ်သားတွေဟာကျမတို့ကအော်ကျမတို့ရဲ့အသက်တာဟာပို့ပြီးတော့မှခိုင်လုံသွားပြီဆိုပြီးမှယုံကြည်ယုံကြည်မှုရှိကြပါတယ်အဲ့တော့ကျမတို့ကလည်းဒါကိုမျှော်မှနေတာပေါ့လေ
ဒီမျှော်လင့်ချက်တွေကိုအခုထိစောင့်စားနေစေဖြစ်တယ်လို့လည်းဒေါ်အယ်ဂျာတောင်ကဆက်ပြောပါတယ
်ဒီလူလက်ရေးရပီတီနောက်ဆိုလို့ရှိရင်ဒါတွေအားလုံးကိုအပန်းဖော်မယ်လို့ပြောပြောသွားတယ်အဲ့ဒါနဲ့ကျမတို့ကစောင့်နေတဲ့အခါကျတော့အဲ့ဒီချိန်မှာဗမာပြည်ကြီးဟာတခါတည်းဟိုတပုံပေါ့နော်တပုံကြီးကအများကြီးထားခဲ့တယ်လေအဲ့လိုတပုံကြီးများနောက်တစ်ခါတရုတ်ဒီကလည်းပဲဝင်လာတယ်ဆိုတဲ့အခါကျတော့ဘာမှတိမ်မလုပ်နေတဲ့အခါကျတော့ကျမတို့ကကဲနေပါအောင်ပေါ့နော်ဆိုပြီးတော့မှပဲစောင့်စားခိုင်းပါတယ်ဒါနဲ့ပဲကျမတို့ကစောင့်ကြည့်နေတယ်နောက်ဆုံးတော့ဒီကိုအေးဆုံးအစိုးရရောက်သွားတာပေါ့နော်အေးဆုံးအစိုးရကျတော့လည်းပဲကျမတို့ကလည်းရလို့ရလို့လည်းပဲစောင့်နေတာအဲ့ရည်ဒီပြမနောက်တော့တစ်ခါဟိုဆိုရှယ်လစ်ကျမတို့တည်ဆောက်မယ်ဆိုတော့ကဲဒါဆိုလဲကျမတို့အတွက်လည်းပါမှာပဲဆိုပြီးမှစောင့်ရှောက်ကြတယ်ဒါစောင့်နေကြတယ်ဒါပေမဲ့ပေါ့နော်ကျမတို့ကနောက်ဆုံးဒီတစ်ခါတည်းဒီမိုကရေစီနိုင်ငံတစ်ခုဖြစ်သွားပါတယ်ကျမတို့ရရပိုင်ခွင့်တစ်ခုရရတစ်ခုမှမရခဲ့တဲ့ရှင်မကျမတို့ကတော့ဒီနေ့အထိစောင့်မျှော်ပါတယ်ဒါပေမဲ့စိတ်တော့မကုန်သေးဘူးတနေ့တော့အခါကျရင်ဒါဟာပြန်လေပြတော့မှအကောင့်ထည့်ဖို့မှာပဲဆိုပြီးမှကျမတို့ကညှို့လင့်ပါတယ်
တခြားတက်ရောက်လာတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကလည်း290ပြည့်ပြည်တော်စုအခမ်းအနားကိုဖိတ်ကြားလို့ဝမ်းမြောက်ကြောင်းပြောဆိုကြတယ်လို့အခုတို့ပြည်တော်စုနေ့ကိုတခန်းတနာပြန်လည်ကျင်းပလာတဲ့နောက်ပင်လုံစာချုပ်ကိုအကောင့်ထဲပေါ်ဖို့ကိုလည်းမျှော်လင့်ကြောင်းပြောဆိုကြပါတယ်ပြည်တော်စုနေ့အခမ်းအနားကိုပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားခေါင်းဆောင်23ဦးအနက်မှာဒူဝါ M ခွန်ဖုံးရဲ့ဆွေမျိုးသားချင်းတွေကလွဲလို့ကြံခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်
ကိုမိုးစောတင်ပြခဲ့တာပါရှင်အခုတော့ရန်ကုန်မှာပြည့်စွဲနေတဲ့တက်တန်းတလကြလာပြီးဖြစ်တဲ့ဘတ်စကာလိုင်းတွေရဲ့အခြေအနေကိုပြောပြပေးပါဦးမယ် YBS ဘတ်စကာလိုင်းတွေရန်ကုန်တိုင်းနဲ့မှာပြည့်စွဲလာခဲ့တာတလနီးပါးရှိလာပြီးဖြစ်ပေမဲ့ကားမလုံလောက်တဲ့ပြဿနာကြုံနေရဆဲဖြစ်သလိုဘတ်စကာလိုင်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုခီးတဲ့ရေစီကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးဖို့လိုနေသေးတယ်လို့လည်းရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်တဦးကထောက်ပြပါရယ်နေကင်းမှာရင်ကျော်ပိတ်ဆို့တာတက်တာလာပေမဲ့အထူးသဖြင့်အလုတ်သွားအလုတ်ပြန်ချိန်တွေမှာအခက်ကြုံနေရဆဲဖြစ်တယ်လို့ခီးတဲ့တွေဘက်ကလည်းပြောပါရယ်စုံစမ်းမေးမြန်းထားတဲ့ကိုညာဝေးအောင်ကပြောပြမှာပါရှင
်ရန်ကုန်တိုင်းဒေသကြီးခရိုင်၄ခုအတွင်းဇန်နဝါရီလ16ရက်ကစပြီး YBS ဘတ်စကားလိုင်းတွေစတင်ပြေးဆွဲလာပေမဲ့အဓိကအားဖြင့်အလုတ်သွားအလုတ်ပြန်ချိန်တွေမှာကားအစင်းရီအလုံးလောက်မရှိတာကြောင့်သွားလာရေးအခက်ကြုံနေရတယ်လို့ခီးတဲ့တွေကပြောပါတယ် YBS နှစ်ကိုပိုကောင်းလာအောင်ရန်ကုန်တိုင်းအစိုးရကစ조사နေတာမှန်ပေမဲ့ YBS ဘတ်စကားလိုင်းနဲ့ပတ်သက်တဲ့သတင်းအချက်လက်ကိုခီးတဲ့တွေထံအချိန်နဲ့တပြေးညီထုတ်ပြန်မှုအားနည်းနေသေးတာကိုတွေ့ရကြောင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်ဦးနေဖုံးလက်ကထောက်ပြပါတယ
်အခုအချိန်မှာတော့ဗျာဒီကားတွေမလုံလောက်တဲ့ပြဿနာပေါ့နော်နောက်တစ်ခုပြဿနာကတော့အစိုးရကဒီလိုင်းတွေလည်းတချို့ဟာအထက်တိုးပြီးပြေးဆွဲဖို့တွေအတို့လမ်းကြောင်းတွေဆိုရင်ပြင်ဆင်ပြီးပြေးဆွဲဖို့တွေအတမျိုးတွေသူတို့လုပ်နေတယ်လို့ကြားရတယ်ဒါပေမဲ့ဟိုတစ်ချိန်တစ်ချိန်သတ်မှတ်ပြီးတော့အဲ့တစ်ချိန်မှာတော့တိကျတဲ့ information တွေဒီလိုလိုထုတ်ပြပေးရမယ်အခုဆိုရင်ကျွန်တော်တိကျတော့ဒီ198လမ်းရှိနေပြီထင်တယ်ဒါပေမဲ့လည်းကျွန်တော်တို့ဒီ land ဟိုအရေမှာဗုဒ္ဓီကတ်ထားတဲ့ဆဲမှာကျွန်တော်တင်တယ်80ဘယ်လား87လားမသိဘူးအဲ့လိုမျိုးရှိတယ်ပေါ့နော်ဟို information ပေးရတာနဲ့အခုဖြစ်နေတဲ့ဟာနဲ့ကအဲ့လိုမျိုးလွဲနေတာမျိုးတွေပေါ့အဲ့တော့ update ဖြစ်တဲ့ information မှန်ကန်တဲ့တိကျတဲ့ information တွေတော့ဒီလိုလိုချပြဖို့တော့လိုမယ်အခုက information ပေးတာကအရန်နောက်ကြတယ်အခုဆိုရင်တလားလည်းပြေအောင်ပ
ဲ YBS ကားအစည်းအဝေးမလုံလောက်တာကြောင့်ညနေပိုင်းအလုတ်ပြန်တဲ့အချိန်တွေမှာခီးတဲ့တွေအခက်ကြုံရတယ်လို့တောင်တကုံမြို့နယ်ကခီးတဲ့မတ်တီတာအေးကပြောပါတယ်
ညာဘက်ကြီးကြတော့အဲဒီတော်တော်များများတော့အဲဆိုးရွားပိုင်းမှာပုံတာတော့တောင်ဝေးမှာတော့အဲ့လိုမျိုးပုံတာတော့အဲ့လိုမျိုးကြတော့အခုချိန်ကြီးရှိတော့မျိုး6နာရီနဲ့9နာရီကြာအလုပ်သမားတွေပေါ့အလုပ်လဲစားအလုပ်သမားတွေပြန်တဲ့ချိန်အဲ့လိုအချိန်ကြီးပြီးတော့ည7နာရီ9နာရီအခု outside line ကကျွန်တော်တို့တွေ့နေသေးတာပဲမင်းမျိုးကောက်ပို့ပြေးပြေးနေကြတာကွာကြည့်ရတော့တိတ်အဆင်မပြေသေးဘူးလို့မြင်ပါတယ
်အရင်မထသစနစ်တုန်းကလိုပဲကားဒရိုင်ဘာစပယ်ယာတွေရဲ့ရိုင်းပြမှုတချို့လည်းဆက်ရှိနေသေးပဲလို့လှိုင်းသာယာမြို့နယ်ကခီးတဲ့မဆူဝွေရင်နှင်းကပြောပါတယ
်အခုကသူတို့ဇေယျမှာကြားနေရတာလည်းရင်းပိုင်ရှင်တွေပူပေါင်းမှုမရှိတဲ့ကိစ္စလေးပါတယ်အများကြီးပေါ့နောက်တစ်ချက်ကရင်မောင်းတွေရဲ့ရင်နောက်လိုက်တွေရဲ့ well trained မရှိတဲ့လူတွေဆိုတော့တချို့တွေတော့ရှိပါတယ်မမတ်ရရန်ဆက်ဆံတာတွေကတော့တကယ်တမ်းဖြစ်တဲ့ပုံစံကတော့ကားစီးရီတွေကိုလည်းဟိုလုံလုံလောက်လောက်ရှိတဲ့ပေါ့နောက်ဆိုရတဲ့အနေနဲ့တာဝန်ယူသွားတာမျိုးနောက်တစ်ချက်ကအခုကရင်မောင်းနေရင်နောက်လိုက်တွေကိုလည်းဝက်ဆင်းလုပ်သွားတာမျိုးကက်စနစ်ကိုမြန်မြန်ချိန်ချက်ဆက်သွားရင်တော့ပိုအဆင်ပြေမယ်လို့ကျွန်တော်တော့ထင်တာပဲလေ
ဒီလိုမပြင်းလည်မှုတွေကိုအချိန်မရွေးတိုင်ကြားဖြေရှင်းပေးနိုင်မဲ့တိုင်ကြားရေးစင်တာတွေကိုအချိန်နဲ့တပြေးညီဖွင့်ထားပေးဖို့လိုတယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်ဦးနေဖုံးလက်ကအကြံပြုပါတယ
်ဒီ complaint center လေးကိုလည်းတရားစနစ်တကျလုပ်စေချင်ဘာလို့ဆိုတော့တစ်ခုခုကိုအဲ့လိုမျိုးတိုင်ကြားပြီးတော့တစ်ခုခုကနေပြီးတော့ဖြေရှင်းပေးနေတယ်ဆိုတော့ဟာလေးရှိတယ်ဆိုရင်ဘာလို့ပြီးတော့ tension ပေါ့နော်ဒီညော့တယ်လို့ကျွန်တော်တို့ကယူဆတယ်အဲ့ဒါကြောင့်မို့ဒီ complaint center ကိုလည်းလေအချိန်9နာရီ6နာရီအထိမဟုတ်ဘဲနဲ့ဒီနားမှာမှာလူတွေရှိနေသေးပေါ့နော်ဖြစ်နိုင်17နာရီလောက်အထိကိုကျွန်တော်တို့ဒီ complaint center ကိုထားစေချင်တယ်ဆိုဝန်ထမ်းတွေလည်းတနေ့ကုန်ပင်မန်းနဲ့တကြောင်မို့ဝန်ထမ်းကိုနှစ်ဆိုင်ခွဲထားပြီးတော့လေတော်ဒီ complaint center ကိုလုပ်ပေးပါဆိုတာမျိုးကျွန်တော်အကြံပြုထားတယ်။နောက်ပြီးတော့ကျွန်တော်တို့ဒီ Dragon Bus Report ဆိုတဲ့ phone application လေးကိုလည်းဖြစ်နိုင်ရင်ကျွန်တော်တို့တုံးပြီးတော့ပေါ့နော်ဒီကနေတစ်ဆင့်ပြန်ပြီးတော့ကိုဖြည့်ရှင်းလိုက်ရင်လည်းဖြည့်ရှင်းတဲ့ဟာကို response ပြန်လုပ်တဲ့ပုံစံမျိုးလေးလည်းလုပ်ပါဆိုပြီးတော့ကျွန်တော်ဒါဒေါနီလာကျော်ကိုကျွန်တော်အကြံပြုထားပါတယ
်။ WBS စနစ်ကိုအချိန်အလိုလောက်မယူဘဲအလိုတကြီးလုပ်ခဲ့တာကြောင့်အားနည်းချက်လိုအပ်ချက်တွေရှိပေမဲ့အချိန်မီပြုပြင်နိုင်မယ်ဆိုရင်ကောင်းမွန်တဲ့စနစ်တစ်ခုဖြစ်လာမယ်လို့ဦးနေဖုံးလက်ကသုံးသပ်ပါတယ်။
တဘောတော့လေဟိုလေပါဝင်ပတ်သက်နေတဲ့သူတွေအားလုံးရဲ့အတန်အောင်နားထောင်နေတယ်ထင်တယ်နော်ကျွန်တော်တို့ကားပိုင်ရှင်တွေရှိမယ် driver တွေရှိမယ် spare တွေရှိမယ်အဲ့လူတွေအားလုံးကိုဒီစနစ်အကြောင်းတရားနားလည်အောင်ရှင်းပြပြီးတော့လေအားလုံးပူးပေါင်းပါဝင်အောင်ဆွဲဆောင်နေတယ်ထင်တယ်အခုကတချို့တွေကစနစ်ကိုတရားနားမလဲတော့ဘယ်လိုကောင်တရားမပူးပေါင်းဖြစ်နေရပါဘောနော
်အခုရင်ပြေးဆွဲနေတဲ့လမ်းကြောင်းကိုမထသလမ်းကြောင်းနဲ့မတူဘဲပြောင်းလဲခဲ့တာအတွက်ရင်ကျော်ပိတ်ဆို့တာအရင်ထက်သက်သာသွားတယ်ဆိုပေမဲ့တနေရာကတနေရာကိုနှစ်ဆင့်သုံးဆင့်ပြောင်းစီရတာကြောင့်ခီးစိတ်ပိုကုန်ကြလာတာကိုတော့ပြန်ပြီးသုံးသက်တဲ့လို့ဘတ်စကားခီးတဲ့တွေကလူမှုမီဒီယာတွေမှာရေးသားနေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ဆက်စပ်တင်ပြခဲ့တာပါရှင်အခုတော့မြမတခွင်အစီအစဉ်ကိုနားဆင်ကြရောက်လာပါပြီနည်းပညာနဲ့တခြားလူမှုကွန်ရက်တွေထွန်းကားလာနေတဲ့အတွက်စာအုပ်စာပေတွေကနေနိုင်ငံတကာနဲ့ယဉ်ပေါင်းတတ်နိုင်တဲ့အတွေ့အခေါ်ဗဟုသုတအသိပညာနဲ့အမှုပညာတွေကိုလည်းရရှိနိုင်တဲ့စာအုပ်တွေကိုလည်းဖတ်ကြဖို့လိုတဲ့အကြောင်းစာပေဝါသနာရှင်တွေကပြောနေကြပါတယ်။ရန်ကုန်မြို့မှာစနေတနင်္ဂနွေစာအုပ်လမ်းဆိုပြီးစာအုပ်အဟောင်းစာအုပ်အသစ်မျိုးစုံရှာဖွေဝယ်ယူနိုင်တဲ့စာအုပ်အယောင်းဈေးတန်းတစ်ခုရှိလာခဲ့ပြီးဒီလိုစာအုပ်လမ်းမျိုးမြို့ကြီးတွေကအစာပြုလို့တခြားမြို့တွေမှာလည်းရှိလာအောင်လုပ်ပေးသင့်တယ်လို့လည်းသူတို့ကပြောပါတယ်။စာပေဝါသနာရှင်တွေနဲ့စီကားနေတဲ့စနေတနင်္ဂနွေရက်ကုန်စာအုပ်လမ်းအကြောင်းကိုတော့ကိုထက်အောင်ကမြန်မာတခွင်အစီအစဉ်မှာတင်ပြထားပါတယ်ရှင
်။စာအုပ်စာပေဖွံ့ဖြိုးတိုးတက်ဖို့နဲ့ပြည်သူတွေတနေရာတွေမှာစာအုပ်တွေကိုလွယ်လင်းတကူရှာဖွေဝယ်ယူနိုင်မှုအတွက်ရည်ရွယ်ပြီးရန်ကုန် Book Street စနေတနင်္ဂနွေရန်ကုန်စာအုပ်လမ်းကိုရန်ကုန်မြို့ကတင်ပြလမ်းပေါ်မှာဖွင့်လှစ်ရောင်းချပေးနေပါတယ်။ဒီစာအုပ်လမ်းကိုဇန်နဝါရီလ9ရက်နေ့ကနေပြီးတော့ဧပြီလအထိအပတ်စဉ်စနေတနင်္ဂနွေနေ့တိုင်းဖွင့်လှစ်ပေးနေတာပါ
။ဒီစာအုပ်လမ်းကိုပြည်ချာရေးဝန်ကြီးဌာနကဦးဆောင်ပြီးဖွင့်လှစ်ထားတာဖြစ်ပြီးတော့စာအုပ်ဆိုင်ပေါင်း200နီးပါးအထိရှိပါတယ်။သူရဲ့အားသာချက်ကတော့စာဖတ်တာကိုဝါသနာထုံနဲ့စာဖတ်ပရိသတ်တွေကိုနှစ်သက်ရာစာအုပ်တွေကိုစိတ်ကြိုက်ရွေးချယ်နိုင်တယ်လို့ထုတ်ဝေသူတွေစာအုပ်တိုက်တွေအတွက်လည်းစာဖတ်သူတွေနဲ့တိုက်ရိုက်တွေ့ဆုံကရောင်းချနိုင်တယ်လို့ကိုလက်စာပီကကိုထွန်းထွန်းတန်ကပြောပါတယ
်ထုတ်ဝေတဲ့လူတွေတော်တော်များများရောတော်တော်ဆုံဆုံရောဆိုင်ငန်းတော်တော်များများရောအယောင်ဆိုင်တော်တော်များများပါဝင်လာတဲ့အတွက်ဒီလိုတစ်ခေါက်တည်းလာလိုက်တာနဲ့အကုန်မရတဲ့စာအုပ်မရှိသလောက်ဖြစ်သွားနိုင်တဲ့ဟိုအားလေးတစ်ခုပါလေကျွန်တော်တို့ဆိုလို့ရှိရင်စာအုပ်တန်းထဲမှာထိုင်နေပေမဲ့ဒီမျိုးဝယ်သူအများကြီးနဲ့ဆုံဖို့အခွင့်အရေးမရှိပါဘူး။အဲ့အတွက်ဒီလိုအမျိုးတို့ဆုံတွေ့ရဝယ်သူနဲ့ဒါလိုက်ကြုံရတယ်ဒါခုတည်းအကောင်းတယ်လို့ပဲမြင်ပါတယ်။
ဒီစာအုပ်တန်းကိုမနေ့9နိုင်ကနေညနေ6နိုင်အထိအပတ်စဉ်ရောက်ချပေးနေပါတယ်။ သူတရတအစုံလင်းနိုင်ငံရေးကျန်းမာရေးပညာရေးအထုပ်ပတိစားတဲ့စာအုပ်အဟောင်းကောအသစ်ပါတနေရာထဲမှာရရှိနိုင်တာပါတချင်ကပန်ဆိုးရန်တဝိုက်မှာရောင်းချခဲ့ကြတဲ့စာအုပ်အဟောင်းဆိုင်တွေအပြင်စာအုပ်တိုက်တွေထုတ်ဝေသူတွေလည်းဒီနေရာမှာလာရောက်ရောင်းချကြပါတယ်စာအုပ်တန်းကိုပထမဆုံးလာရောက်ပြီးစာအုပ်တွေဝေခဲ့ကြတဲ့ဒေါက်တာအုံးကျော်နဲ့မနော်အဲသူတူတော်တို့ကလည်းသူတို့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်ဩဘုဟုသူကပေါင်းဆောင်နော်မြန်မာစာမျိုးစုံပေါ့နော်အာစာအုပ်စာတမ်းမျိုးစုံဝယ်လို့တနေရာထဲမှာဝယ်လို့ရတဲ့အတွက်လာတာပ
ါပျော်တယ်ပေါ့နော်ရဲလဲဝန်တာရေလို့စာအုပ်တန်းလည်းအရှိကြီးပဲစာအုပ်လည်းအများကြီးရှာလို့ရမယ်ဆိုတော့ပေါ့နော်အရင်ဝန်တာမိရဲ့ပီတိလည်းဖြစ်မိပဲ
ဒီစာအုပ်လမ်းကိုလာရောက်ရောင်းချတဲ့စာအုပ်ဆိုင်တွေဟာရှစ်ပေပက်လဲတနေရာစာနေရာအတွက်တရက်ကို6000ကျပ်သာပေးဆောင်ရပါတယ်အစိုးရကတော့ဒီစာအုပ်တန်းကိုပွင့်လင်းရသည့်တစ်လျှောက်မွေးရသည်မတိုင်ခင်အထိရောင်းချသွားဖို့စီစဉ်ထားပြီးမုကာလာပြီးဆုံးသွားရင်လည်းပုံမှန်အတိုင်းရောင်းချသွားဖို့ပြောဆိုထားတာပါစာဖက်ပရိသတ်တွေအတွက်ကောစာအုပ်တက်တွေအတွက်ပါနှစ်ဦးနှစ်ဖက်အကျိုးစီစေတဲ့အခုလိုမျိုးစာအုပ်တက်တွေရန်ကုန်မြို့မှာတမကတခြားမြို့ကြီးတွေမှာလည်းဖွင့်လှစ်သွားဖို့ကိုတိုးစော်လန်းနဲ့မနော်အဲထူထူတော်တို့ကအခုလိုတိုက်တွန်းကြပါတယ
်ကျွန်တော်တို့ကစာအုပ်တန်းနေရအများကြီးလိုရတယ်အများကြီးလိုရတယ်ဆိုတော့မန္တလေးမှာလည်းရှိတင်တယ်ဗောနော်ဒီမှာဆိုလို့ရှင်ဒါရန်ကုန်စာအုပ်လမ်းပေါ့ဟိုမန္တလေးမှာဆိုလည်းမန္တလေးစာအုပ်လမ်းတောင်ကြီးဆိုလည်းတောင်ကြီးစာအုပ်လမ်းပေါ့ဒါသက်ဆိုင်ရာမျိုးတွေကစာရှိတဲ့လူတွေစာအုပ်ဆိုင်တွေစာဥစ္စာပေးနေဟိုမကင်းနိုင်တဲ့လူတွေကဥဆောင်ပြီးတော့မှအဲ့လိုကိုမျိုးမှာလမ်းလေးတွေပေါ့နော်အပတ်စဉ်ပေါ့ကျွန်တော်စနေတည်းရက်လုံမလားသူမျိုးရဲ့အနေထားကိုကြည့်ပြီးတော့အဆင်ပြေသလိုလေးကျင်းပသွားရဲ့ဒါတော်တော်လေးကိုရန်ဒီပမာဒီမှာစီစီကားကားလေးဖြစ်တယ်လို့ထင်တယ်ဒီရန်ကုန်ကတော့အတူပြင်စာအုပ်တိုက်တွေများတော့ထုတ်ဝေသူတွေကလည်းဒီမှာပဲအခြေစိုက်ကြရတဲ့ခါကျတော့ထုတ်ဝေသူတွေကိုယ်တိုင်ရောင်းပေါ့နော်အခြားမျိုးတွေမှာဆိုလို့ချင်တော့ဒါတို့ကဟို organizer လုပ်ပေါ့တသက်စူစီစရာတို့ဥဆောင်ပြီးတော့မှအပွဲတစ်ခုကကျင်းပဒီကစာအုပ်တွေမှရောင်းပေါ့နော်အဲ့ဒီသဘောနဲ့သွားမယ်ဆိုလို့ရှိရင်အများကြီးလိုပါတယ်ဒီမှာ
စာဖတ်တဲ့ဝါဒနာဆိုတာဒီရန်ကုန်မှာပဲရှိနေလို့ကတော့ဒီနိုင်ငံအတွက်ဘာမှအကျိုးမဖြစ်ဘူးလေနော်အဲ့လောက်ကြီးတတိယရောက်သွားပြီးတော့ဟိုဘယ်လိုပြောမလဲမမတက်ရောက်သွားတော့ဒီမျိုးတခြားမျိုးတွေမှာလည်းစာဖတ်ဝါဒနာပါတဲ့လူငယ်အများကြီးရှိရဲ့ပြီးတော့တခြားနေရလူငယ်တွေအဲ့လိုမျိုးစားတွေအတွက်လည်းကျွန်မသူတို့အတွက်ပါစဉ်းစားပြီးစီချင်ပါတယ်ပြည်သားတွေဒီစာအုပ်တန်းလေးဖွင့်ပို့ပြီးတော့ကောင်းပါတယ်ဟုတ်
အခုနောက်ပိုင်းဤပညာတွေဖွံ့ဖြိုးတိုးတက်လာတာနဲ့အမျှမြန်မာပြည်ကလူတချို့ဟာစာအုပ်ကင်ကအချိန်ပေးစာဖတ်မဲ့အစားအင်တာနက်အသုံးပြုတာတွေအထူးသဖြင့်တော့လူမှုကွန်ရက်မီဒီယာတွေပေါ်မှာအချိန်ကုန်ဆုံးတတ်တာတွေလည်းရှိပါတယ်။ဒါကြောင့်လေဒီစာအုပ်တန်းဟာမျှော်လင့်သလောက်အောင်မြင်ပါမလားဆိုတဲ့စိန်ခေါ်ချက်တွေလည်းရှိတာပါ။ဒါပေမဲ့လို့ဒီစာအုပ်တန်းကိုလူငယ်အများပြားလာရောက်ကြတာတွေ့ရပါတယ်။ကိုလက်စာပေကကိုထွန်းထွန်းတန်းကတော့လူငယ်တွေတိတိကျကျစာဖတ်ခြင်းမှာမွေ့လျော်လာဖို့အကြံပြုပါတယ်
။ဒီအပြောင်းလဲလေးနောက်မှာလူငယ်တွေကလည်းလိုက်လုံးကြီးတွေလိုက်လာရလို့ထင်ပါတယ်။နောက်ပြီးနောက်တစ်ချက်ကကျွန်တော်တို့စာမဖတ်ပဲနဲ့ဘာမှတိုးတက်ဖို့မျှော်လင့်လို့မရပါဘူး။အဲဒီအတွက်လူတန်းစားအသီးသီးကစာဖတ်ဖို့ကိုလည်းကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်ဒီကျွန်တော်တို့စာအုပ်ရောင်းဖို့အတွက်ပြောနေတာမဟုတ်ပါဘူး။ဘာပဲဖြစ်နေဖြစ်နေကျွန်တော်တို့တိုးတက်တိုးတက်ကြောင်းလည်းစာအုပ်လေးဖတ်ကြပါလို့လည်းတိုက်တွန်းလိုပါတယ်
။စနေတနင်္ဂနွေရာဂုံစာအုပ်တန်းရှိခြင်းကြောင့်လူငယ်တွေအတက်တာမကစာဖတ်ဝန္ဒနာပါသူအများစုအတွက်လည်းများစွာအကျိုးရှိနိုင်တယ်လို့မနော်အဲထူထူတော်ကရှုမြင်ပါတယ်
။ဖြစ်မှာပညာရေးကလည်းအရင်အရေးကြီးနေရောပေါ့နော်။ဒီစာဖတ်ခြင်းအဖြစ်ပဲတကယ်ပညာရေးအစ်စ်ကိုရနိုင်တယ်တကယ်ကိုလိုချင်တဲ့စာအုပ်တွေအင်္ဂလိပ်စာအုပ်တွေရောဗမာစာအုပ်တွေရောဖတ်ရှုခြင်းအဖြစ်သူတို့ရဲ့ဒီတကယ် real education ကိုရနိုင်မယ်လို့ကျွန်မချက်ပါတယ်ဟုတ်
အစိုးရတက်လက်ထက်မှာပြန်ကြားရေးဝန်ကြီးဌာနကဦးဆောင်ပြီးပထမဆုံးအကြိမ်ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ဒီစာအုပ်စည်းတမ်းမှာတပတ်တစ်ပတ်လူစီကနေပြီးစာအုပ်ဆိုင်တွေလည်းတိုးချက်ဖွင့်လှစ်နေတာတွေ့ရပါတယ်။ဒုတရတစာပေအဟောင်းကုတ်အစ်တကောရနိုင်တဲ့ဒီစာအုပ်တမ်းဟာအစိုးရကမျှော်လင့်ထားသလိုရေရှည်တည်တတ်နိုင်မှာမလား။ဒါအပြင်အခုနောက်ပိုင်းဒီ social media တွေပေါ်မှာသာအချိန်ကုန်ဆုံးတတ်တဲ့လူငယ်လူရွယ်တွေတချို့ကတော့မြမစာပေကိုပြန်လည်မြင်လို့တံပိုးထားတတ်လာမလားဆိုတာကတော့စိတ်ဝင်စားစရာပါ။ကျွန်တော်ထားပါခင်ဗျာ။
ကိုထက်အောင်စီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာတခွင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါရရှင်မကြခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရတော့မှာဖြစ်တဲ့အကြောင်းကြွတင်သိပေးပါရရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ17ရက်စနေနေ့ညပိုင်းတန်လှန့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်ကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုစတင်တော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမဲ့သူတွေကိုလည်းဖိတ်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်မလို့ဆွေးနွေးပွဲကိုဥဆောင်စီစဉ်ပေးမဲ့ကိုအောင်လွေဦးနဲ့အတူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုစရအောင်ပါရှင
်။တော်ရရှိမြတ်ခင်ဗျာ။မြန်မာနိုင်ငံမှာတရံအနေကိုရန်တီတန်းနေဆမ်မူဝဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုဖျက်ပြီးတော့အရေးချင်းအဆင့်သတ်မှတ်တဲ့စနစ်နဲ့စားထုတ်ဖို့ပြင်ဆင်နေပါတယ်။ဒီလိုပညာရေးကဏ္ဍပြင်ပြောင်းလဲအစီအစဉ်ရဲ့တစိတ်တပိုင်းဖြစ်တဲ့အခြေခံပညာအဆင့်မှာလုံမဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ကျွန်တော်တို့မှတ်ချက်တွေပေးထားတယ်တော်တော်များနေပါတယ်ဒါအဲ့ဒါတချို့အရင်ဆုံးကျွန်တော်ပြောပြခြင်းပါတယ်တခုကတော့မေဖြိုးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အကောင့်မြင်တတ်ဖို့အများကြီးလိုပါတယ်တကယ်ကောင်းတဲ့စီစဉ်လို့ပြောခြင်းပါတယ်ဝင်နေလိုက်တဲ့သူကတော့တက်ကတူဝင်နေရောက်ရင်တော့ကြံခဲ့မှာပါတဲ့ကိုသားသမီးမကြံစီခြင်းတော့မှန်ကန်တဲ့နီလန်သုံးရမှာပါတဲ့ကလေးတွေလည်းအရွယ်မရောက်သေးဘဲနဲ့ပင်ပန်းလာပါတယ်စိတ်ဖိစီးမှုတန်းခံနေရတဲ့ဒုက္ခကနေလွတ်မြောက်စီစဉ်ပေးတဲ့ပုဂ္ဂိုလ်တွေအားလုံးကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးပါတယ်နောက်တစ်ယောက်ကတော့Horizon Foundation ဆိုပြီးရေးပါတယ်အကောင်းဆုံးပါတဲ့စင်စားတွေလယ်သမားတွေအတွက်ဆိုရင်တော့ပူတော်ကောင်းတဲ့အစီအစဉ်မှလို့ရေးပါတယ်နောက်တစ်ယောက်ကတော့ Han So ဆိုတဲ့အကောင့်မှာသူကတော့အရင်နဲ့ပိုကောင်းတယ်လို့ထင်ပါတယ်အလွတ်ကျက်မတဲ့ပုံစံကဘယ်နိုင်ငံမှမရှိဘူးလေတဲ့နောက်တစ်ယောက်ကတော့ကိုကြီးဝါတဲ့သူကတော့ဒီလောက်လွယ်ဘယ်ရီပါဝါမယ်ဆိုပြီးတော့ကြိုပြောထားတာတော့နဲ့အောင်မဖြေနိုင်ကြပါဘူးတဲ့ကလေးကိုယ်တိုင်တက်လို့စိတ်ရှိမှဖြစ်ပါလိမ့်မယ်အစမ်းတက်ကံကျောင်းသားတွေပဲတနာမိပါတယ်ဆိုရင်သူကရေးပါတယ်တချို့စာတွေကိုလည်းမခွန်ညူကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်တယောက်ကတော့ဒီ Rino Naga လို့ပြောထားပါတယ်အောင်ရှုံးသတ်မှတ်တဲ့စာမေးပွဲမရှိရင်တော့အတော်လေးကမကမဖြစ်နိုင်ခြေရှိပါတယ်ဒီစနစ်ကကောင်းတဲ့အောင်ရှိပေမဲ့မြန်မာနိုင်ငံမှာမဖြစ်နိုင်သေးပါဘူးတကယ့်နိုင်ငံသားပိသားစွာကျင့်သုံးတဲ့နိုင်ငံတွေမှာပဲအဆင်ပြေမှာသမသမမရှိတဲ့ဆရာသမားတွေရှိခဲ့ရင်မောင်ကျောင်းသားတွေနစ်နာပြီလို့ပြောထားပါတယ်။နောက်တယောက်ကတော့နေဝင်းလို့ရေးထားပါတယ်။လက်ရှိစာမေးပွဲစနစ်တောင်းမှပေါ့လျော့နေကြတာစာမတက်သူများလာမယ်။ပညာရေးစနစ်ပြောင်းနေဆိုတာကဒါလားတဲ့။တခါအဲ့နဒီမျိုးဆိုတဲ့စာရေးသူတယောက်ကတော့ခင်နဲ့အညီပြောင်းလဲမှာပါ။ပြောင်းလဲတည်ငိမ့်တာလေးပြောက်ွယ်သွားမှာတော့အမှန်ပါပဲ။ရင်ဆိုင်ရတဲ့တတ်တည်မရှိရင်တော့ပြောင်းလဲမှုရဲ့အသီးပွင့်ကိုခံစားရမှာမဟုတ်ပါဘူး။မပြောင်းလဲခဲ့ကြရင်ယထာကာလေရင်တွေစာလှဲတွေလှေတွေပဲစီးနေကြရမှာပါလို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနှစ်ပေါင်းများစွာဒီလိုကျင့်သုံးလာတဲ့စာမွေးစနစ်ကိုဟိုပြောင်းမဲ့ကိစ္စပေါ်မှာကြိုက်တဲ့သူရောမကြိုက်တဲ့သူတွေရောရှိနေတယ်ဆိုတော့ဟိုဒါထင်ရှားပါတယ်ဆိုတော့အခုချိန်မှာအခုလိုဟိုပြင်မှုဖြစ်လာကတကယ်လိုအပ်တဲ့ပြင်ဆင်မှုမျိုးလားတကယ်ပြင်ဆင်မှုရောလိုအပ်သလားကျွန်တော်အရင်ဆုံးကတော့ဒီမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကဒုက္ခတာဆရာဥတ္တရရဲ့သဘောထားကိုသိကြပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီစာမွေးစနစ်နဲ့တွားခဲ့တာအရင်စိတ်ဆိုးရလက်ထက်မှာလဲဟုတ်စစ်သမပြက်ကဲပြက်ပညာရေးစနစ်ဆိုပြီးတော့တွားခဲ့တယ်။တွားပြီးတော့အဲကျွန်တော်တို့ဥဒေသိင်ဆိုရလက်ထက်တဲ့အချိန်မှာပဲ၄တန်းနဲ့၈တန်းကိုစာမွေးပြန်စမယ်ဆိုပြီးတော့လုပ်ခဲ့တယ်ပေါ့နော်။အဲတော့ကုစားတဲ့စနစ်ဆိုပြီးတော့နောက်ဆက်တွဲစာမွေးတွေကိုလည်းပြန်ဖြည့်ခိုင်းတယ်။အဲတော့ကျွန်တော်တို့စနစ်တစ်ခုကနေစနစ်ဟောင်းတစ်ခုကနေတစ်တခုပြောင်းတယ်။ဟုတ်အကောင့်နဲ့ဆိုတော့ရှိမှာပေါ့နော်။နံပါတ်၁ဒီစနစ်ကနိုင်ငံတကာမှာကျင့်သုံးတာဆိုတော့ကျွန်တော်တို့မြင်ပွားစရာမဖြစ်ဘူး။အင်တန်ကောင်းတယ်ဆိုတာလည်းလက်ခံတယ်။ဒါမဲ့ဒီချက်ကိုစဉ်းစားရင်ကျွန်တော်ကဆက်ဆက်မကြီးရဲ့အစွမ်းက code of conduct ပေါ့နော်ဟိုကုကျင်တရားကိုကျွန်တော်တို့ထည့်သွင်းစဉ်းစားရမယ်အဲ့တော့ဆက်ဆက်ပတ်တော်တော်များများကျွန်တော်တို့ကိုယ်တိုင်လည်းဆက်ဆက်မကြီးဖြစ်နေတယ်ဒီသူရှင်းနဲ့မကင်းနိုင်ကြဘူးကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ပါဝင်ဘူးပေါ့နော်အဲ့တော့ဘာလို့မဖြစ်တယ်လဲဆိုတော့ကျွန်တော်ကနံပါတ်1စာဝတ်နေဆက်ဆက်မကြီးရဲ့စာဝတ်နေအဲ့တော့ဗမာဇာတ်ကောင်ညပြောမယ်ဆိုရင်တော့ဟောပေါ့နော်ဟိုဆရာဆိုတာဝါဒနာစီရနာအနှစ်နာအဲ့တော့စီရနာလည်းရှိတယ်ဆရာကြီးကဝါဒနာလည်းရှိတယ်အနှစ်နာကြီးလည်းအချိန်ချင်းခံရတယ်နောက်ဆုံးတော့စားစရာမရှိတဲ့အချိန်မှာလာဆန်နေမလောက်တဲ့အချိန်မှာဆောနာပြောတယ်လို့ပေါ့နော်ဟိုလုံမိလို့ရလေးတွေကိုလှုပ်ခဲကြတာပေါ့နော်အဲ့တော့ဒါတွေကိုကျွန်တော်တို့ကအဓိကဘာ ဖြစ်မလဲဆိုတော့ဆက်ဆက်မတည်းရဲ့စာဝတ်နေကြီးကိုဖုတ်လောင်းအောင်လုပ်ပြရမယ်ဆက်ဆက်မတည်းကိုလာစားနေဥပမာမူလာတန်းပြတယောက်ဆိုရင်ကျွန်တော်တို့ကဒီဟိုဝင်းနှန်းအပိုင်းမှာငယ်တန်းစေးကြီးတယောက်နဲ့လာစားတွားနေတယ်တသိန်းခွဲလောက်ပဲရတယ်အဲ့တော့ဒီဆက်မှာမိသားစုကစုကတသိန်းခွဲနဲ့ဘယ်လိုမှမစားနိုင်တော့
အဲ့
တော့တူတူရှင်ဘူးပဲအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကစနစ်ကအရန်ကောင်းတယ်ဒါပေမဲ့ဆက်ဆက်မတည်းကိုလိုက်နိုင်မှုတော့ရှိတယ်တခါတည်းတပြိုင်တည်းလောက်အောင်မှာပေါ့နော်ကျွန်တော်တို့ကဒီဘက်ကဟိုစနစ်ကိုလည်းပြင်မယ်ဆက်ဆက်မတွေကိုလည်းအစနာပေါ့နော်ဆက်ဆက်မတွေပဲလူအပ်ချက်အခြေခံအဆောက်အဦကိုလုံးလည်းဖြည့်ဆည်းပေးမယ်။ပညာရေးဘတ်ဂျက်ကိုလည်းကျွန်တော်တို့ကဟိုအတိုင်းအတာတစ်ခုထိပေါ့နော်ဟိုအများဆုံးမသုံးနိုင်ရင်တော့ကျွန်တော်တို့ကဘတ်ဂျက်ကိုဟိုတိတိတရပူတိုးပေးရမယ်ဒါမှအောင်မြင်မှာပေါ့နော
်
နေမှုဆိုရင်တော့ဟိုအရင်စစ်ဆိုးရလက်ထက်လည်းလုပ်ခဲ့တယ်ဒါကြီးကမအောင်မြင်ဘူးမအောင်မြင်မနဲ့တော့ကျွန်တော်တို့ကဒီကဟိုတက်တူဝင်ထမ်းမှာတော့တိတိတရဖြစ်ကုန်တာပေါ့လေအဲ့တော့အခုဆက်ဆက်မတွေကလည်းပြောင်းလဲဖို့ဟိုကျန်တဲ့စိတ်ကတော်တော်များများရှိပါတယ်ကျွန်တော်တို့ဒီမှာဟိုစာပေဒီပိုင်းကောက်ပြီး
ကျွန်တော်ဟိုဒီဟာဟိုလေအကြောင်းအရာကိုကျွန်တော်တစ်ခုရင်းလိုက်ကျွန်တော်တို့ဟိုအလှည့်ချနည်းနည်းလေးဆွေးနွေးကြပါတယ်ဆရာအဲ့တော့အခုကျွန်တော်ဟိုဒေါ်တူတူမာကိုလည်းကျွန်တော်အလှည့်ပေးကြပါတယ်ဟိုဒေါ်တူတူမာကတော့ဒီပညာရေးစနစ်ပြည်ဝင်ပြောင်းလဲနိုင်ငံလုံးဆိုင်ရာကိုယ်ရဲ့ NNEI ရဲ့အတွင်းရေးမှူးတာဝန်ယူထားတဲ့ပုဂ္ဂိုလ်ပါဆိုတော့ဆက်စောဆရာဦးတူတာလည်းပြောသွားတယ်ဒီကိစ္စတွေကဒီအရင်စစ်ဆိုးကလက်ထက်တုန်းကလည်းဟိုစမ်းသပ်တဲ့စင်မျိုးမှာလောက်ခဲ့ဘူးလားရှိပါတယ်ဒါပေမဲ့အောင်မြင်မှုမရှိခဲ့ပါဘူးဆိုတော့အခုချိန်မှာရောအောင်မြင်နိုင်တဲ့အခြေအနေမျိုးရှိရလား
ဟုတ်ကဲ့ပါဆရာဟုတ်ကျွန်တော်တို့ဒီဆမ်ဝဲစနစ်နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တော်တော်များများပေါ့နော်ဟိုဒီကျွန်တော်တို့ဟိုတုံးသက်ပြီးပြောနေကြတော့ဆမ်ဝဲစနစ်ကကြောင်းမှုလို့ရပေါ့နော်ဆရာအဲ့တော့ဆမ်ဝဲစနစ်ကကြောင်းမှုလို့တော့အခုဒီခုပထမတန်းနဲ့နောဝါဒန်ဒီကျောင်းသားတွေရဲ့ဒီအောင်ရှုံးကိုကအတန်းတင်နေဆမ်ဝဲရလက်တင်နေမဆုံးဖြတ်ဘူးပေါ့နော်အဲ့ဒါအခုသူစနစ်တည်းကြောင်းမှာပေါ့နော်ဆရာအဲ့တော့တော့ကျမတို့ဒီဟာချမ်းမြင့်မို့ခြေခင်အားဖြစ်တော့ကျမတို့အနေနဲ့အဥ္စာကိုကျူဆိုတယ်ဘာလို့လဲဆိုတော့ဆောင်းမဲစနစ်ကိုစပြီးတော့ပြောင်းတယ်လို့ပြောင်းမယ်ဆိုတဲ့အယူဆထွက်လာတာပေါ့နော်ဒါပေမဲ့ကျမတို့တခုတတိထားပြီးတော့ကျမတို့ဟိုပြောချင်တာကတော့ရှိဆရာအဲ့ဒါကတော့အဲ့ဘယ်လိုပြောင်းမှာလဲပေါ့ဆမ်မီဝဲရဲ့အယူဆကိုဘယ်လိုပြောင်းမှာလဲပေါ့ကျမတို့နားလဲတာဆရာမဆမ်မီဝဲစစ်တာဘာလို့စစ်တာလဲပေါ့ဆရာအမကလေးတွေရဲ့အမဖုံမျိုးမှုကလေးတွေရဲ့ဟိုတက်မြောက်မှုကလေးတွေရဲ့အရေးချင်းအဲ့လိုစစ်တယ်ဆိုလို့ချင်းအဲ့ခုနဆရာအတုသာပြောရထင်ပါလေနည်းငယ်ပါသွားတယ်လို့တွေ့ရအခုပြောင်းမယ်ဆိုတော့အဲ့ပြောင်းတာကိုပံ့ပိုးပေးနိုင်တယ်လေကျမတို့ဒီပေါ့နော်ဟို
support
program တစ်ခုကိုတော့ကျမတို့ရအောင်လုပ်ပေးရလိမ့်မယ်ဆရာအဲ့ဒါတွေမပါဘဲနဲ့တော့ဒီပြောင်းလေးကမအောင်မြင်နိုင်ဘူးပေါ့နော်ဆရာ
အဲ
့တော့အခုသူစာမေးဝဲမရှိဘူးလို့တော့သူပြောတာမဟုတ်ဘူးလို့ကျမတို့တွေ့တယ်ဟိုသူကဟိုအဲ့လိုနီးတွေနဲ့အအောင်မပြီးတော့ဟိုအခန်းဆုံးမှာနှစ်ဆုံးဟိုသူတို့ပြောင်းလိုက်တဲ့ဟာကတော့အဆုံးသတ်စစ်ဆေးတာလေးတစ်ခုတည်းနဲ့တော့သူတို့ကအအောင်မပြီးတော့ဘူး
ဒီကြားထဲမှာဒီမွေးတစ်ခုနဲ့တော့အဆုံးဖြတ်မပေးဘူးဆိုတဲ့ပု
ံစံဆက်စ်ပြီးတော့သွားမလို့ပြောအဲ့ဒီဟာဆိုဘယ်လိုပုံစံဆန်းစစ်မလဲဆိုတော့ကျွန်တော်တို့တိကျမသိသေးဘူးပေါ့နော်အဲ့ဒါကြောင့်ဟုတ်ပြောင်းသွားတဲ့ဟာကိုတော့တူဆိုရဲပြောင်းမယ်ဆိုတော့ဒါပေမဲ့ပြောင်းပုံပြောင်းနည်းနဲ့ပြောင်းတဲ့အယူဆမှန်ရဲ့လားဆိုတော့ကျွန်တော်မသိသေးတဲ့အတွက
်
နည်းနည်းကျွန်တော်တို့သုံးသပ်ရတဲ့ခက်နေတဲ့ဆရာအဲ့ဒါကိုပြောချင်တယ်ဆရာ
ဟုတ်ကဲ့နောက်တစ်ခုကလည်းဟိုအရင်တော့လည်းစမ်းသပ်ခဲ့ဦးမယ်မအောင်မြင်တာရှိရဲဆိုတော့ဟိုစနစ်တစ်ခုနဲ့တစ်ခုမှာတော့ဟိုအကုန်လုံးကတော့ဟိုပြည့်ပြည့်စုံမှာမဟုတ်ဘူးဆိုတော့အားနည်းချက်အားစားချက်တွေလည်းရှိမှာပဲဒီနေ့မှကျွန်တော်တို့ဒီဘန်ကောက်တက်သူကဒီဆီယမဒေါ်နင်းပွင့်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုထိုင်းနိုင်ငံမှာနှစ်ပေါင်းများစွာဒီပညာရေးအတွေ့အကြုံရှိခဲ့ဘူးတဲ့ပုံကိုတရားလည်းဖြစ်တယ်ဆိုတော့ဒီကျွန်တော်စနစ်သစ်အောင်မြင်ဖို့ဆိုရင်ဘာတွေလိုမလဲဒီဟိုထိုင်းနိုင်ငံမှာဟိုကြုံရတဲ့အတွေ့အကြုံတွေနဲ့ရှင်ပြီးဆီယမရဲ့သဘောထားကိုဆွေးနွေးပြပါဦးခင်ဗျာ
โอเคว่าโหเนี่ยจ๊ะที่จบแล้วเลยไม่ได้ป่าวท้ายมาลงตัวปုံจังของตัวเนี่ยมาลงตัวสัวงว่าတော့บ่ไม่เข้าป่าวแล้วทีนี้ก็เลยเจ้าเนี่ยสัวก็ดาคุซะสิเลยท่านมาว่าโดยเลยธรรมดามาชื่อของสาธุญาเนี่ยไซต์ปะเนาะวันนั้นก็เปอร์ฟอร์แมนซ์ที่ตัวไปแล้วอ่ํามาที่ตัวโหปัดได้ปัดได้นี่คือเจ้ามาเนี่ยเปอร์ฟอร์แมนซ์อ่ําไปตัวไปป้องมาให้หานี้จ้ะแล้วทําไมถึงจะไม่รู้อัพชื่อท่านมาเลยအဲ့တော့ကျမတို့ကျန်ဒီမှာ class အရင် site ကကြီးပါတယ်။တောင်းသားဦးကြီးအများကြီးကိုဆရာတစ်ယောက်ကဟို performance page ကိုအကုန်လုံးလုပ်ဖို့ဆိုတာကဟို fair ဖြစ်ဖို့ဆိုတော့လေးဖြစ်ပါလိမ့်မယ်။နောက်တစ်ခုကလည်းဟိုခေါင်းရိုးကျိုးနေတဲ့ပုံစံတစ်ခုအနေပြီးတော့ချက်ချင်းပြောင်းဆိုတဲ့အခါမှာကျမထင်ရဟိုစုတ်တာပြက်တာပေါ့နော်။ဥပမာ sample image ကိုတရားရကန်လုံးဆင့်လို့ရနေပြီးတော့ကျမက60ရကန်လုံးလောက်ကို short လိုက်50ပုံ60လို့တော့လိုက်မယ်။ဒါနဲ့60ရကန်လုံးနဲ့မှဥပမာတော့ကျောင်းသားတွေကကိုယ်တင်လို့ဆရာပါတောင်းတူရရလေဟိုဒီလောကကြီးကိုဒီပေါင်းလေးကိုဘယ်လိုအကျိုးပြုနိုင်လဲဆိုတော့ living back to the society ဆိုတော့ဒီတင်လို့ဆောက်တဲ့ကိလေသာတွေအသုံးချဖို့ပြတ်တယ်အမှန်တကယ်လို့လုပ်နေကျောင်းသားတွေ creative project လုပ်ခိုင်းတယ် ဒါ environmental awareness run လို့ပေါ့နော်အဲ့တော့ဘာလို့ဒီလိုဆရာမလဲ environmental awareness မှာဘာလို့လဲပတ်သက်လို့ပြောမလဲဒီနောက်လို့ပြောဆရာဆရာပေါ့ English နဲ့ဆရာမလဲဒီ environment နဲ့ပတ်သက်တဲ့ဟာကိုတောင်းမှာခဏခဏ presentation ပြန်လဲခိုင်းတယ်ဟိုအမြင်ချင်းပြည်လို့ပေါ့ဆိုတော့အဲ့လိုကတော့ critical thinking နဲ့ analytical thinking လို့ကိုကတော့ sensation view လို့ဟိုပထမဆုံးပေါ့နော်ဟို class room မှာတောင်းသားရဲ့ motivation ကဘယ်လောက်ရှိလဲ individual သူကတယောက်တည်းရမ်းတော်လို့ပဲဒါပေမဲ့အရင် selfish ဖြစ်တယ်ဆိုတော့တော်တောင်းသားနဲ့နည်းနည်းနှီးတဲ့တောင်းသားနဲ့လက်ကျဲခေါ်ရမျိုး teamwork နဲ့ project တို့အဲ့ဒါမျိုးလေးတွေကျွန်တော်ဟိုကတော့ responsibility ပေါ့နော် self responsibility ဆိုအသိစိတ်နေသွားအောင် good citizen ဆိုတဲ့ subproject new ဒီမှာကျင်းအဲ့ဒါကို10% 10% 10% ပေါ့နော်အဲ့ဒါမျိုးကြီးကို 40% လောက်လုပ်ပြီးတော့ somewhere စနစ်ကို 60% 60-50% ပေါ့အဲ့လိုလေအရင်ပထမအစ်မလုပ်ကြည့်ဖြည်းဖြည်းလေးရည်လို့ဒီမှာစစ်ကြတော့ပြန်ပါလေဒါပြည့်လို့ဆိုတော့ဒီနောက်လိုမျိုးပေါ့ဆရာမကြီးကိုယ်တိုင်ကဒါဟို performance ဖြစ်လို့ရှိတဲ့ subject ဖြစ်တယ်ဒီနောက်ဟိုအတိအကျထွက်လာခြင်းမထွက်လာမယ်အဲ့ဒီချိုးသိွက်တဲ့တောင်းသားဆရာမကိုမျိုးပြန်ထုတ်တဲ့အခါမှာဆရာမကမပြေဆိုင်ဘူးတောင်းသားကိုအမိုးထားတာလို့ပါလို့အများကြီးဖြစ်လာနိုင်ပါလေ
။အ
ကြောင်းမလို့ဒီနေ့လိုမျိုးပေါ်ဟိုချက်မြက်တဲ့တောင်းသားချက်ကိုလည်းခုနကပြည့်တဲ့ဆက်မှတ်ရဲ့ project ကြီးအဆုံးကြီးပေါ့နော်။ဒီမှာစိုင်းစားကုန်းတိုင်တဲ့ကြံရည်ရတော်ရဲ့ solution နဲ့ခုနကစပန်းစကားပြောတာတော်ရဲ့ solution နဲ့သူရဲ့ multiple intelligence ကြီးကိုကြွလာအောင်လုပ်ပြီးနိုင်တဲ့ project ကြီးပေါ့။အဲ့အမျိုးမျိုးကျန်တဲ့ကံတဲ့ကံမျိုး 40% လောက်ထားမယ်။အဲ့ဒါမျိုး class motivation ပေါ့တောင်းသားရရဲ့ဟိုပြက်ပြက်ကြွကြပါဝင်ခြင်းမျိုးကိုဆက်မှတ်လောက်ပြီးပြီလေ။ Someone to make low wire ကျွတ်လိုက်တာမဟုတ်ဘဲနဲ့ကျွန်တော်တို့အမှတ်တရရတဲ့ဂျုံတစ်ခုလေးကိုပဲကြည့်လို့အစားကတော့60ရာခိုင်နှုန်းသို့မဟုတ်90ရာခိုင်နှုန်းလောက်ကိုအရင်ပထမအဆင့်လေးနဲ့ဆန်းကြည့်ဖို့ပြင်မယ်လို့ချင်ပါလေ
။
အဲ့လိုကြောင်းတဲ့အခါမှာကျွန်တော် follow up research ပေါ့နော်။ဒီဟာကိုစောင့်ကြည့်နေ observer နဲ့ research team ပေါ့။ဟိုနိုင်ငံသားမှပြည်သူရှိတဲ့ဆရာဆရာမတွေဗမာဆရာဆရာမတွေစစ်တမ်းကြည့်ဘယ်လိုပြရမလဲဒီလိုချင်းချင်းဒီရှိတဲ့အခါမှာ observer အနေနဲ့ပေါ့။အဲ့လိုသင်ကျန်ကိုတန်းတစ်ခုလိုနေနဲ့ဟို research နောက်ကဖိုင်နယ် solution နဲ့ဒီအောက်ကမှပြည်ဖြစ်တယ်။နောက်ထပ်ရမှုရှိတယ်ဆိုရင်ပထမတစ်ဆင့်ပေါ့နော်။ပြီးတော့မှနောက်တစ်ဆင့်ကိုဆက်စီးကြရဲ
ဟုတ်ကဲ့ဆရာမ
လုံးဝတရားရတဲ့အကြောင်းပြောင်းလာတော့တိတ်အဆုံးချက်တစ်ခုရောက်သွားတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကိုနောက်ထပ်ဟိုပေးပို့ထားတဲ့ဟို Facebook ကနေပေးပို့ထားတဲ့ message တွေရှိပါသေးတယ်နန်းလောင်ဖတ်ပြပေးပါခင်ဗျာတချို့
ဟုတ်ကဲ့ပါရှင်ပထမဆုံးသူကတော့ကိုတက်နိုင်ပါကောင်းပါတယ်အရေးပြက်ပင်ပန်းနေရတဲ့ဘဝကနေចောင်းသားចောင်းတွေလွတ်မြောက်ရင်ကျင်းတ်ပါပြီတဲ့ကျူရှင်စနစ်လည်းဖျက်သိမ်းပေးဖို့လိုပါတယ်ပိုက်ဆံမတန်နိုင်တဲ့ကလေးတွေနှစ်နာတယ်ဆရာတွေကចောင်းမှာတေချာမတင်မှုကျူရှင်ပဲတင်တယ်လို့ရေးပါတယ်နောက်တစ်ယောက်ကတော့ဇီဇဝါဆိုတဲ့သူပါတက်ကတော်ဘွဲယူတဲ့အဆင့်မှာတင့်နေတတယ်နော်တဲ့အောက်ခြေကတော့တဒံပြီးရင်နောက်တဒံမြင်းပြေးတယ်လို့တက်လာပေမဲ့အောက်ခြေမှာအစာမကြေဘူးဆိုရင်တက်ကတော်မှာစာမလိုက်နိုင်ပဲဘွဲယူဖို့မလိုက်နိုင်မှာကိုဆိုလိုတာပါတဲ့ဘွဲနဲ့ဆုံးဖြတ်ပြီးတော့အီအချင်းမမင်းရင်လုပ်ငန်းခွင်မှာကိုရုတ်ကားရဖြစ်နေတတ်ပါတယ်တဲ့ရှင်နောက်တစ်ယောက်ကတော့ဆမ်မော်ပါသူကတော့ကြိုက်တယ်ဒါမှကလေးတွေရဲ့အနာဂတ်တောက်ပမှာအခုကလေးတွေကဆရာဆရာမတွေတင်တဲ့ကျူရှင်တက်ရင်တက်မတက်ရင်အပြင်ကကျူရှင်တွေတက်ပြီးအလွယ်လိုက်နေကြတာဆရာတွေကလည်းဆမ်ဝယ်နီးမှဒါချက်ဆိုပြီးတော့ပေးကြတယ်တဲ့ကလေးတွေကိုဖိဖိစီစီမတင်ကြဘူးလို့ရေးပါတယ်ရှင်နောက်ဆုံးတစ်ယောက်ကတော့မျိုးကျော်ပါသူကတော့ကျောင်းသားတွေအတွက်စနစ်မပြောင်းခင်ဆရာဆရာမတွေကိုအရင်ကြက်မှတ်ဖို့လိုမယ်ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကိုဆွနေဘက်မှာပါဝင်ဖို့ဆိုပြီးဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဒီဟိုဝါရင်ရှင်းနေဖြစ်တဲ့ဦးကျော်လင်းပါဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်က62ခုနှစ်ကျွန်တော်ရန်ကုန်တက္ကသိုလ်မှာအင်္ဂလိပ်စနစ်တိုင်းပေါ့ဗျာအမပြည့်ရဲ့စနစ်နဲ့လာခဲ့တယ်နောက်အင်တာမီဒီယက်ခေါ်တဲ့ဥပဇာတန်းနှစ်နှစ်ပေါ့စနစ်တန်းပေါ့အဲ့ဒီကြမှာအတန်းကြီးခွဲရတယ်တိတ်ပြန်လိုက်ဥပဇာလိုက်ခွဲပြီးအဲ့ဒီကြမှာ BSC ရဲ့ engineer တွေနဲ့ medical တွေခွဲသွားတယ်အခုကျတော့ခရီးတွေဆယ်တန်းနေရတခါလေမြေပြူဆံများနဲ့ပတ်စံတက်နေပြီးအဲ့ဒါလှိမ့်ပြီးတော့၆ပေါ်သားဂုံလူယူရှောင်းဝင်ဖွဲ့တွေယူပြီးတော့ရှောင်းဝင်လည်းလုပ်မစားဘူးအဆိုတော်ဖြစ်ပါဖြစ်အဲ့ဒါတိတ်ပြီးတော့ဘာမှမရှိမှအယုံဆိုးတွေကပတ်စံရှိတဲ့လူတွေကပညာရုပ်လာပြီးဖြည့်စည်းလို့ဖြစ်နေအဲ့ဒီပုံမှာဆရာမတွေကအကျင့်ပြအဲ့ဒီလိုအခြေအနေမှာခုနကပေါ်ပဲဒီ A+ B+ ကျော်လာလို့ရှိရင်တော့ကျွန်တော်အချွေဒုက္ခပေးသလိုပဲဒီခက်တက်ကလည်းဒုက္ခပေးပါလိမ့်မယ်တော့အမပေးစနစ်မှာပဲတော်တော်အကြိတရားကိစ္စနဲ့ဒီကျွန်တော်ဆရာမတွေဆရာတွေအရင်ရှင်းပြမိတဲ့ဆရာမတွေဆရာတွေဝေ့ထုတ်ပြီးတော့မှနိုင်ငံတကာပညာရေးကိုဆန့်ကျင်ပြီးအောင်ဒီအမပေးစနစ်တွေကိုသွားနေရေးတယ်ပါတော်ချင်းဒီကောင်းတော့မှတောက်တူတောင်းတော့ပဲအပေါ်ဒီတစ်ခေတ်အပေါ်ဒီတစ်ခေတ်ဒီလိုမျိုး အဲ့ဒါဒီအမေရိကန်စနစ်နဲ့ပြောမှလည်းရောအစီအပြေပါပါဒီလိုမျိုးနဲ့အလန့်ကျလိုက်လို့ရှိရင်အလဲလက်သွားမှဆိုးပါလေဘာကြောင့်လဲဆိုကျွန်တော်တို့ရှင်းလင်းသိလားနေတာမဟုတ်သေးဘူးဗျပြည့်လို့လိုက်ချင်တာပေါ့ဒီကအဆန်း30ကျွန်တော်တို့အဆန်း50လောက်လှလိုက်ချင်တယ်ဒါပေမဲ့ကျွန်တော်တို့တလားတော့မညွှန်နိုင်ဘူးဘယ်လိုမှအားပေးရလဲလိုက်စားဆိုရင်နာမည်ကြီးတဲ့နိုင်ငံမှာတော့ဒီနေ့ကြီးတော့နည်းနည်းလေးတော့အလန့်ဝင်းနေပါသေးတယ
်
စူးစမ်းပြီးတော့မှဖြစ်အောင်လုပ်ကြပါမဖြစ်နိုင်မင်းလဲဆိုရင်တော့ခလေးတွေရောဘာပေးရဆရာမတွေရောအကုန်လုံးအဲ့တိုင်းပြည်လက်ကျုပ်တို့ခါတဲ့ဘဝနဲ့ကျွန်တော်တို့တိုင်းပြည်ကြောက်ရကြပါပါမယ်ပြည်ရင်နဲ့တိုင်းပြည်မဖြစ်နိုင်မင်းတိုင်းပြည်ကြောက်ရကြမှာဆိုလို့ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကျွန်တော်တို့နောက်ထပ်သောတာရှင်တွေပေးထားပို့ထားတဲ့စာရီကိုလည်းဖော်ပြခြင်းပါတယ်မခွန်ညဖတ်ပြပါအောင်ခင်ဗျ
ဟုတ်ကဲ့ရှင်စံညွန်ကြီးလို့ရေးဆိုတဲ့သူတယောက်ပါပညာရေးစနစ်ပြောင်းလဲလာတဲ့ဆရာဆရာမတွေရဲ့အရေးအတွက်နဲ့အရေးသွေးကောင်းမွန်အောင်ပထမစူးစမ်းတဲ့ဒီအတွက်ဆရာဆရာမတွေကိုလုံလောက်တဲ့ထောက်ပံ့မှုပေးဖို့လိုတယ်လုံလောက်တဲ့ထောက်ပံ့မှုဆိုတာကလစာတစ်မျိုးတည်းကိုပြောတာမဟုတ်ပါဘူးဆရာဆရာမတွေရဲ့အရေးသွေးကောင်းမွန်အောင်ထောက်ပံ့မှုတွေပေးတဲ့ကျောင်းတိုင်းမှာစာအုပ်စာတမ်းပြည့်စုံတဲ့စာကြည့်တိုက်တွေထားတဲ့ကလေးတွေကိုငယ်စဉ်ကတည်းကစာဖတ်တတ်တဲ့အလေးထားတွေမွေးမြူပေးတဲ့လို့သူကအကြံပေးထားပါတယ်နောက်တစ်ယောက်ကတော့တစင်မေးလို့ဆိုပါတယ်တကယ်ကိုအမှားအမှန်ကိုခွဲခြားပြီးပညာရပ်ပေါ်မှာတိချဆုံးဖြတ်မှုရဲ့ရလတ်ကောင်းတစ်ခုဖြစ်စေချင်ပါတယ်။ပညာရေးစနစ်ကိုမျှတမှုရှိမယ်ဆိုရင်တော့အားလုံးကြည်နက်ကြမှာပါလို့ပြောထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဒီမှာနောက်ထပ်ကိုတန်းအောင်ဆိုတဲ့ပုဂ္ဂိုလ်ကလည်းစနစ်ကတော့ကောင်းပါတယ်။လူမကောင်းရင်အလုံးမဖြစ်တဲ့စံသက်ကပညာရေးထက်မပိုပါဘူး။နှစ်ပေါင်းများစွာအသားကျလာတဲ့စိတ်သက်စီးကဲအသိပညာရည်သွေးရည်ချင်းတွေကစနစ်တစ်ကိုအုံဖွားမန်းထည့်ပေးလိုက်လို့ချက်ချင်းလိုက်မိနိုင်မှမလားဆိုပြီးသူကမေးခွန်းထုတ်ပါတယ်နောက်တစ်ယောက်ကတော့အောင်နိုင်ဆိုတဲ့အကောင့်မှာသူကတော့ကျွန်တော်အမြင်ပြောရရင်တဲ့ဆရာဆရာမတွေကအဆင့်အေးရတဲ့ကလေးကိုအဆင့်ဘီပါလို့သတ်မှတ်လိုက်ရင်ဘယ်လိုလုပ်မလဲတဲ့နောက်တစ်ယောက်ကတော့ကိုမောင်မောင်မှာသူကတော့အရေးချင်းသတ်မှတ်ပေးမဲ့သူတွေကလည်းအဆင့်မီပြီးတော့ဖြောင့်မတ်မှန်ကန်မှုလိုပါတယ်ဆိုတော့ဒီသဘောထားပေးကြတဲ့သူတွေထဲမှာဒီအရေးချင်းကိုဆုံးဖြတ်မဲ့ဆရာတွေအပိုင်းနဲ့ပတ်သက်လို့ထောက်ပြရည်လည်းတွေ့ရပါတယ်ဆိုတော့ဆရာတွေအနေနဲ့ရောဒီစနစ်တစ်ကိုအကောင့်ထည့်ပေါ်တဲ့နေရာမှာထိထိရောက်ပါဝင်နိုင်လောက်တဲ့အခြေအနေမျိုးအစဉ်တင်ရောရှိနေပြီလားဆရာဦးတုတရဲ့သဘောထားဆွေးနွေးပါဦးခင်ဗျာ
တော့ဆရာဆရာမတွေကအရေးချင်းရှိလားဆိုတော့အရေးချင်းကကျွန်တော်တို့ဆရာဆရာမတွေကတော့ဟိုပါပေါ့နော်ရန်နှုံးကြီးရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဆွမ်းနာပြောတယ်လို့ဟိုဒီဟိုဥမာ capacity building ရှိပြီးသားဆရာဆရာမတွေမှာအဓိကဘာလဲဆိုတော့ကျောင်းသားအချိုးနဲ့ကျွန်တော်တို့ဆရာအချိုးမမြတာအဲ့တော့တချို့ကျောင်းတွေမှာဆိုရင်မူလတန်း၄တန်းအဲမူလခန်းကျောင်းတွေမှာဆိုဆရာ3-4ယောက်ပဲရှိတယ်အဲ့တော့ကျောင်းလုပ်သားဝင်နေရတယ်သူကဘီဟို TPC တို့ဘာလို့မတက်ထားတဲ့အတွက်အဲ့ပြဿနာတွေရရှိတယ်အဲ့တော့ကျွန်တော်တို့ကဆရာဆရာမတွေကိုအင်းနဲ့အားနဲ့ခန့်ရမယ်ခန့်ရုံနဲ့မကြည့်ဘူးသူတို့ရဲ့အစနာပေါ့နော်ဟိုဘက်ဆုံပြေဆုံနဲ့နည်းအထောက်ထားဟိုအထောက်ပံ့ပြီးပြရမှာပေါ့ဒါမှသာအောင်မြင်မှာနေမှုဆိုတော့ကျွန်တော်တို့ကမအောင်မြင်နိုင်ဘူးအရင်စဟိုစေဆိုးရလက်ထပ်ပါလဲဒါလုတ်ခဲ့တာပဲမအောင်မြင်ဘူးဟိုတကြောင်လုံးကကျောင်းအုံးနဲ့ကျောင်းလုံးသားနှစ်ယောက်တည်းရှိတယ်ဒီစနစ်ကြီးနဲ့တော့တယ်အဲ့တော့ဘလို့မလုပ်နိုင်တော့ဒီဟာအကြီးကြီးကောင်းနေမထွက်လာဘူးပြီးတော့ဒီ monitoring အဖွဲ့ပေါ့နော်စောင့်ကြည့်ရေးအဖွဲ့ကလည်းမရှိဘူးဒီပညာရေးစနစ်ကိုအကောင့်ထဲတော့ပေါ့တော့ကလိုက်ပြီးတော့စောင့်ကြည့်ရေးအဖွဲ့ကမရှိတော့သူတရားရခိုင်လုံးအောင်မြင်နေဆိုပြီးတော့ဟိုစာရွက်ပေါ်မှာဖြစ်လာတဲ့အခြေအနေပေါ့နော်အခုတော့ကျွန်တော်တို့ကအဲ့ဒါကိုအကဲပြအဖွဲ့ကြီးနောက်စစ်စည်းရေးအဖွဲ့ကြီးစနစ်တကျပေါ့နော်ပြင်ပပညာရှင်တွေနဲ့ကျွန်တော်တို့အခုဆွမ်းနာတယောက်ပြောသွားတယ်ထိုင်ရဆရာမတယောက်ကဟိုမြန်မာနိုင်ငံပညာရေးကောင်းမှုအတွက်ဆိုလုပ်ပြီးမယ်ဆိုဒါဒီအလုံးဝိုင်းဝန်းပြီးတော့ပူးပေါင်းဆောင်ရွက်လိုက်မယ်ဆိုတော့ကျွန်တော်တို့ကအောင်မြင်မှတည်ကြရခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဆရာရဲ့အရေးချင်းနဲ့ပတ်သက်လို့ဟိုဒီရက်ထက်မှာပဲဟိုတက်တက်ဆက်ဆိုင်ပေါ့လေအရေးချင်းမရှိတဲ့ဆရာတွေနေဖို့မယ်ဆိုပြီးတော့ဟိုအချိန်မောင်းပြောနေရတဲ့တဲ့နေလဲကျွန်တော်ကြားပါတယ်ဆိုတော့ဒီပညာရေးပြုရင်ပြောင်းလဲမှုမှာဟိုဒါလဲဟိုဒီစိတ်တစ်ပိုင်းလို့စုံနိုင်မလားဆရာမတော်တူတူမှသဘောထားဆွေးနွေးပြပါဦးခင်ဗျ
เสียเสียเนี่ยชุยดาเลยไม่ပြောเนี่ยเลยจมคุณน่ะเนเนลีพี่เสร็จပြောจังนะเนาะเสียหัวอ่ะดิจมสูโลจังน่ะเลยคุณน่ะปฐมชั้นมาไม่ปี้สนแล้วจมเราไอ้ซัมมี่เวสนิทเจ้าเหมือนสรอ่ะเนี่ยหัวบ่โจโซเลยสมมุติไม่ลงล็อกแต่ฉัตรติโจจมก็ပြောจังนะเสียอุ้มมาดีซัมเวสนิทเจ้าโนจมเราดีไดแม้จมเราอารมณ์สึกเป็ดละเป็ดขึ้นนี่แหละดิอลุเจ็ดปัญญายีโหไม่เจ้าแม้เนี่ยซัมเวสนิทกูเจ้าโนเหมี่ยวเสียだเจ้าจมเราอยู่ซ่าบาเล่หลุมีดาเสียเจ้าเวปัญญายีอยู่ซ่าจมเราคลีดิโตอ่ะตูอ้าถုတ်ပြီးတော့มาစဉ်းစားတွေးခေါ်ตัดတဲ့ปัญญายีอยู่ซ่าကိုต้อมเลยဆိုရဲ့ไอ้ဆိုကျွန်တော်တေချာရင်းနီးလန့်နေပြောင်းအောင်မယ်ဆရာအဲ့ဒါနဲ့ထောက်ကူပြည့်ရခုနဆရာမဘန်ကောက်ကဆရာမပြောသားသူပေါ့နော်ကျွန်တော် class size လို့ဟာမျိုးတွေပေါ့နော်ဆရာနဲ့ကျောင်းသားမျှတရစာသင်ခန်းတွေနောက်သင်ထောက်ကူပစ္စည်းတွေနောက်ကျွန်တော်အိတ်စာသင်ခန်းကိုအထောက်ကူပြည့်တဲ့ဒီသင်ကြားရေးဆိုင်ရာနီးလန့်နေပေါ့နော်ဆရာရဲ့အရေးသွေးပိုင်းဆိုင်ရာကိုကျွန်တော်ဖြည့်တင်းမှုလေပေါ့နော်ဆရာရဲ့စာမီးဘာကြောင့်ဆောင်ဝဲဆရာတဲ့ကျောင်းသားတွေကိုဘာတွေကိုစစ်ပေးဖို့လိုရဲဆိုတဲ့နားလည်မှုပေါ့နော်ဆရာအဲ့ဒါတွေအားလုံးကိုပြောင်းမှုတွေ ရင်ဆင်လိုက်မှကျမတို့ကအဲ့ဒီစာမီးဝဲပြောင်းလာတယ်ဆိုရင်အနှစ်သာရကိုရောက်မယ်လို့ကျမပြောချင်တာဒီပုံတိုင်းပြောင်းလို့ရှိရင်ကျမတို့ကတော့အောင်မြင်ဖို့အတွက်တော့ဒီအခုပြောင်းမယ်ဆိုတာလေးနဲ့တော့အောင်မြင်ဖို့ဆိုတာတော့ကျမတို့ဘလို့သုံးသပ်ပြရမှာမတိလောက်အောင်ကိုအလန်းဝင်းနေပေါ့နော်ဆရာအဲ့ဒါလို့ကျမထိဆက်ပြောချင်တယ်ဒုတိယတစ်ချက်ကတော့ဒီနဲ့ရွှေ့တဲ့ကိစ္စတွေကတော့တော်တော်လေးဒီဥစ္စာတော်တော်လေးဆရာကြီးဈာထဲမှာတော်တော်လေးပြောဆရာဖြစ်သွားဒီဒီသဘောထားပေါ့ဒီသဘောထားကအခုမှမဟုတ်ကိုကလေးရရှိတယ်ဆိုတော့သဘောထားပို့ပြီးတော့ထင်ရှားလာပြီးတော့ဒီကိုကလေးရလည်းရှိရယ်ဆိုတာထင်ရှားဆိုအခုတက်လာတဲ့အစိုးရတင်လက်ထက်မှာလည်းဒီဒီဆိုရမှာဟိုပေါ့ပညာရေးဌာနကဥဆောင်တဲ့ပညာဝေးဝန်ကြီးကိုယ်တိုင်ကဒီလိုသဘောထားနဲ့ပြောလိုက်တဲ့အတွက်ဒါကလက်ရှိကျမတို့တွားနေတဲ့ဒီဟိုဒီဟိုတိုင်းပြည်ထူထောင်ရေးကိစ္စတွေညဉ့်ဉန်းရေးကိစ္စတွေမှာပါဒီတိုင်းရင်းသားဒေသတွေရဲ့ဒီဟိုပေါ်မှာစဉ်းစားရစဉ်းစားချက်ကတော်တော်လေးကိုအဲဟိုဆိုးွားနေတယ်ဆိုတဲ့အချက်ကိုတွားတွေ့ရပါတော့နော်နှစ်ချက်တွေ့တာကိုပြောချင်တာကဆရာတွေပေါ်မှာစဉ်းစားပုံစဉ်းစားနေတာပထမတစ်ချက်ကအညံ့နဲ့ဆရာတွေကိုအဝေးပို့ပြစ်တယ်ဆိုတဲ့စဉ်းစားချက်နဲ့ဒုတိယချက်ကကျွန်မခုနကပြောတဲ့စဉ်းစားချက်ပါတိုင်းရင်းသားဒေသတွေကိုကရှိနေတဲ့တိုင်းရင်းသားတွေပုံမှာထားတဲ့သဘောထားပေါ့နော်အဲ့ဒီအချက်ကတော်တော်လေးဆိုးွားသွားစီရလို့ပြောဒီဥစ္စာမဖြစ်တဲ့ဟာအဓိကကတော့ကျွန်မထောက်ပြချင်တာလို့ဆရာဒါကတစုအပေါ်ကနေပေါ့အာနာရှိတဲ့လူတစုတစ်ဖွဲ့ရပဲပေါ့နော်ဟိုဆရာခံထားရေးကိုချုပ်ကင်ထားတဲ့ဒီဘုချုပ်ကင်မှုလွှမ်းမိုးတဲ့စီမံခန့်ခွဲရတာပြဿနာဖြစ်နေတယ်လို့ပြောချင်တယ်ဆရာဒီပြဿနာအဲ့ဒါကိုကျွန်တော်တို့ပြောင်းဖို့ပြောင်းအောင်ဆရာပြင်ဖို့ပြင်ပေးရမယ်ဆရာကျွန်တော်တို့ပြင်ဖို့ပြောင်းဖို့လေဒါလည်းတော်တော်ကြာကြာရပြောကြပြီပေါ့နော်အစိုးရအသစ်တက်လာတဲ့ခါမှလည်းကျွန်တော်တို့အဲ့ဒီကိစ္စကိုတော်တော်လေးကိုတတိရှိရှိနဲ့လှုပ်စေချင်တယ်ဒါနဲ့ခုထိတော့ကျွန်တော်တို့အဲဟိုဖြစ်လာဒီပဲနဲ့ပုံဆိုးတဲ့တုတ်ဟိုဟိုတော့ပါခေါမလဲပြောဆိုချက်တွေပဲကြားနေရတယ်ကျွန်တော်စိတ်လည်းမကောင်းအန်လည်းအန်အော်ရစရာဟုတ
်ဟုတ်ကဲ့ကျေးဇူးပါအဲကျွန်တော်တို့နောက်ထပ
်
ဟိုဟိုဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်ထိုင်းနိုင်ငံကကိုတီးလည်မှုကကိုတီးလည်မှုရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်အနေနဲ့ကတော့လက်ရှိအစိုးရအဖွဲ့အစည်းမှာတင်ထားတဲ့တင်ကြမ်းတွေကောင်းတယ်ဆိုတော့ကျွန်တော်လက်ခံမှာပြည်တာကောင်းတာဆက်ကောင်းတာကိုပြည်ပြင်ကြောင်းရတော့ကျွန်တော်လက်ခံမှာသိပါရက်ကျွန်တော်တခုပြောချင်တာကတော့ဒီမြန်မာပြည်မှာတော့တင်းတင်းလားလေလုပ်နေတဲ့ကိစ္စတွေကတော့မြန်မာပြည်ကနော်အင်္ဂလိပ်ကအဓိကဘယ်လိုသင်ကြားနေလဲကျွန်တော်အနေနဲ့ပြောတာကဲလားဒီကကဲလားဒီလိုရတယ်ဒီကပြည်သူမျိုးတွေကိုကြားတော့ကျွန်တော်မသိအောင်ကအဲအားကြောင့်ကျွန်တော်ကဲလားဒီကတည်းရဲ့
ကိုတီးလည်းမှုတယ်လီဖုန်းလိုင်းကကိုတီးလည်းမှုတယ်လီဖုန်းလိုင်းကကောင်းကောင်းကောင်းဖြစ်နေပါလေကျွန်တော်တို့နောက်မှပြန်ပြီးတော့ဆက်သွယ်ဖို့ကြိုးစားကြည့်ရမယ်အခုလက်လောလောဆယ်တော့ပြန်ချလိုက်ပါအောင်ပဲဖုန်းလိုင်းကဟိုကျွန်တော်တို့နားထောင်ကြည့်တော့ဟိုမကောင်းခင်ဗျဆိုတော့ကျွန်တော်နောက်ထပ်ဒီ Facebook ကနေကျွန်တော်တို့ message တွေပေးပို့ထားတာတချို့ကိုလည်းကျွန်တော်ဆက်လက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒါကတော့စောစောကဟိုဆွေးနွေးကြတဲ့ပုံစံတွေထောက်ပြတဲ့ကိစ္စမျိုးတွေနဲ့တော်တော်လေးဆိုင်ပါတယ်ဒီမို့တယောက်ကတော့ဒီဖုံးတော်ခါဆိုတဲ့အကောင့်နံပါတ်နဲ့ပါသူကတော့စနစ်တစ်ကိုလည်းအလွတ်ကျက်အလွတ်ပြေဒီဘက်နားကဝေဟိုဘက်နားကထွက်တပွဲလို့ချက်ဖြစ်ပြီးအောင်ခဲ့ရတဲ့သူများရှာဖွေပြီးသားကျွန်ပညာရေးစင်းနဲ့ပွဲရခဲ့တာဆိုတော့လည်းအခုကျင့်သုံးမဲ့စနစ်ကိုကျိုးဆိုပါတယ်ပညာဆိုတာဝေဖန်ပိုင်းခြားနိုင်တဲ့စံနှုန်းတစ်ခုနဲ့တတ်မှတ်တဲ့လို့ထင်ပါတယ်စာရေးဆရာတယောက်ကဟောဥပါတယ်မြန်မာကျောင်းတွေကရီးဒင်းများနေတာသင်ခင်ဖြစ်အောင်သင်ပြပေးဖို့လိုတယ်ဆရာပိုင်းကလည်းတော်မှရမယ်ဒါမှလည်းသင်ယူတဲ့တစ်ပတ်ကထူးချွန်မယ်နှစ်ခုညင်တကယ်ပညာတဲ့ကဝိကျော်မော်တွေပေါ်ထွန်းလာမှာပါဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့မဝင်းအေးဆိုတဲ့အကောင့်မှာသူကတော့ဆရာမတွေကိုလည်းအရေးချင်းဆေးရမယ်ကလေးတွေပဲလှုပ်လို့မရပါဘူးတဲ့အရေးချင်းမပြည့်တဲ့ဆရာမတွေကိုဘယ်လိုလှုပ်မလဲဆိုတော့အစီအစဉ်ပြစေခြင်းအစီအစဉ်ကိုတစ်ခုချပြစေခြင်းပါတယ်နောက်ကျန်တဲ့စာနှစ်ဆောင်လည်းမခွန်ညိုကျေးဇူးပြုပြီးဖတ်ပေးပါဦးခင်ဗျာ
နောက်တစ်ယောက်ကတက်ခိုင်လို့ရေးထားပါတယ် policy ကတော့ကောင်းပါတယ်ဒါပေမဲ့ aggregate လိုက်စားမှုတွေတေချာပေါက်ဖြစ်လာမှာပါ policy ကိုလက်တွေ့အကောင့်ထဲပုံမဲ့မြန်မာနိုင်ငံကဝန်ထမ်းအများစုကအားလုံးကိုတော့မဆိုလိုပါတဲ့လအစာနဲ့မလောက်လို့ဆိုတာအမြဲပြောနေကြတဲ့စကားပါဝန်ထမ်းစခေါ်ကလေးကလအစာကဘယ်ရွေးဘယ်မြရမယ်ဆိုတာပါပြီးသားပါဒီလောက်ပဲရမယ်တိတိကြီးနဲ့ဝင်တယ်ပြီးတော့ဘေးပေါက်ဘယ်ကရမလဲရှာကြတယ်အခုလိုပညာရေးပြောင်းလဲမှုမှလည်းအလားတူဖြစ်ရက်တွေပေါ်ပေါက်လာမယ်လို့ထင်မိပါတယ် aggregate လိုက်တိုက်ဖြတ်ရေးကိုဘတ်ဂျက်များများတုံးပြီးတော့တိုက်ဖြတ်တင်ပါတယ်လို့ဆိုပါတယ်။နောက်တစ်ယောက်ကတော့နန်ဟိန်လို့ဆိုထားပါတယ်။အဂရီကင်းရှင်ပြီးတီလလုံကြုံရင်စနစ်မလိုဘူး။တင်တဲ့လူကတကယ်တိုက်ရမယ်တဲ
့။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီပညာရေးကဏ္ဍတိုးတက်ဖို့ဆိုရင်တော့ဟိုလူရောမူရောလူဝက်ချက်တွေအကြီးကျယ်ရှိနေဆိုတော့အားလုံးကလည်းပြောကြပါတယ်။ဆိုတော့ဒီအခုပြောင်းလဲမယ့်အပြောင်းလဲကတော့တကယ်တမ်းပြောမယ်ဆိုရင်ပညာရေးကဏ္ဍတစ်ခုလုံးမှာအစိပ်ပိုင်းလေးတစ်ခုပဲရှိပါသေးတယ်။ဒါတောင်မှစိန်ခေါ်မှုတွေအခက်အခဲတွေရှိနေတာဆိုတော့ဒီစနစ်ကြီးတစ်ခုလုံးကိုတိုးတက်ဖို့ဆိုရင်အခြေခံအကြဆုံးအနေနဲ့ဘာတွေပြင်ဖို့လိုမလဲ။ဆရာဦးတုတ္တရဲ့သဘောထားကိုအချင်းချင်းပြောပြပါခင်ဗျာ။
တော့သနာပြောတယ်လို့ပေါ့နော်ဒေါက်တာကမှပြောတယ်လို့ပေါ့အဓိကကျွန်တော်တို့ဟိုပညာရေးကိုလွတ်လပ်စွာချိန်မှန်ခံွယ်မယ်ကွင့်ပြရမယ်ဟိုဘဟုချုပ်ကြိုက်မှုကိုအတတ်နိုင်ဆုံးချော့ချရမယ်အဲ့ဒါမှသာကျွန်တော်တို့ကအောင်မြင်မယ်သနာဝင်ကြီးကပြောထားတဲ့ကိစ္စကျွန်တော်ဖြေလိုက်မယ်နော်အဲ့ဒါဘာလဲဆိုတော့ तू ကကျတော့ဟိုပြောတာဆန္ဒတစ်ခုစောသွားသလားတော့ကျွန်တော်မသိဘူးပေါ့နော်အဲ့လိုကတော့ကျွန်တော်လည်းလုံးဝလက်မခံဘူးဆရာဆရာမတွေကိုပြောနေဆိုတာဒါပေမဲ့သနာပြောတယ်လို့တကယ်ကြောင်းကောင်းနေမှာဥပမာ TTC လို့ဘာလို့မှနေပြီးတော့ညနေ30လောက်တောင်းဝန်ထမ်းပြီးတော့ဒီကြောင်းရဲ့အထောက်အူသိပြီးတော့လက်ပြီးလက်ယူလုပ်သွားတဲ့ဆရာဆရာမတွေကအများကြီးပဲအဲ့မဲ့နေရဝဲတာတွေဖြစ်နိုင်တယ်အဲ့ဒါကိုဝင်ကြီးရမြန်အဲ့ဒါကိုဆိုလို့ပြီးတော့သူပြောတယ်လားမသိဘူးတော့ကျွန်တော်ထင်တာပေါ့နော်ကျွန်တော်တက်သူမှဆိုလဲ transfer ရှိတာပဲနှစ်နှစ်တစ်ခါတစ်နှစ်တစ်ခါသုံးနှစ်တစ်ခါပေါ့နော်၅နှစ်တစ်ခါတစ်နှစ်တိုင်းတစ်နှစ်တစ်ခါကိုင်းညာအဲ့ကြတော့အခြေခံမှာကြတော့အကြောင်းလဲအကြောင်းနေလိုက်သူကပါမဲနဲ့ပင်စင်ယူပြီးကြည့်နေတော့အဲ့မဲ့နောက်တကယ်တော်တဲ့ဆရာဆရာမကြီးအဲ့ကြောင်းနေသွားလို့မရဘူးအဲ့ဒါပြဿနာလေးရှိတာပေါ့နော်အဲ့ဒါကိုသူကဆိုလို့ပြီးတော့ပြောတာနဲ့တူတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဟိုတော့သူမအောင်လဲကျွန်တော်အစီအစဉ်အဆုံးမသတ်ခင်မေးချင်ပါတယ်ဆိုတော့ကျွန်တော်ဒီပညာရေးစနစ်ကြီးတစ်ခုလုံးတိုးတက်ဖို့ဆိုရင်ဥမာလူပြင်းမို့လို့လားမူပြင်းမို့လို့လားငွေချေးလားဘာအရေးကြီးဆုံးဖြစ်မလဲ
ဆရာအဓိကကတော့ကျွန်တော်တို့မူဟာကိုမူပြင်းရမှာပေါ့နော်ကျွန်တော်တို့ပညာရေးကလေဆရာဟောလေမူဝါဒမရှိဘဲနဲ့သွားလာခဲ့တာကြာပြီဆရာကျွန်တော်တို့အဲဘုဂျိုကင်ယိုလက်ထက်တော့လေကျွန်တော်နှစ်30ပညာရေးစီမံကိန်းတွေနဲ့ပဲကျွန်တော်တို့သွားခဲ့တာပေါ့နော်အခုပြီးခဲ့တဲ့ဥသိန်းဆိုတာပေါ့အစိုးရဥသိန်းစိန်ဆိုတာလက်ထက်မှာလေကျွန်တော်တို့နှစ်30ပညာရေးစီမံကိန်းကိုဟိုတစားဒီစားပြန်ပြင်ပြီးတော့မြို့သားပညာရေးဥတွေဖြစ်ပေါ်ထွက်လာတဲ့ဟိုဟာကိဟိုဟာတစ်ခုပဲကျွန်တော်တို့မှာရှိရပေါ့အဲ့တော့ကျွန်တော်တို့ကဒီနေ့ဒီအစိုးရအပြောင်းလဲနိုင်ငံရေးအပြောင်းလဲမှာကျွန်တော်တို့ကဒီမူဝါဒရေးအပြောင်းလဲနဲ့ကျွန်တော်တို့လာမယ့်နာကမှာပေါ့နော်ကောင်းမွန်တဲ့ပညာရေးစနစ်တွေတယောက်ထုတ်ပြီးကျွန်တော်တို့မူခြေခံပါလိမ့်မယ်ဆရာဟုတ်ကျွန်တော်တို့ဒီခြေခံကြတဲ့အပြောင်းလေးရာလေးအဓိက၄ချက်ပေါ့နော်အဓိကအကြဆုံး၄ချက်ရှိရလို့တော့ကျွန်တော်တို့အများအားသုံးသပ်လို့ရှိရဆရာအဲ့ဒါအရမတစ်ကတော့ကျွန်တော်ခုနပိုချုပ်ကင်မှုရှိရပညာရေးစီမံခန့်ခွဲမှုကိုပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ကျွန်တော်တို့ဒီပေါ့နော်ဒီကျွန်တော်တို့မှာဒီမတူကွဲပြားမှုတွေအများကြီးရှိတဲ့အတိုင်းဒီမှာကျွန်တော်တပုံစံနဲ့လုပ်ထားတဲ့တင်ယုံညွှန်းနှံ့ပေါ့အဲ့ခုနကပြောတဲ့ centralized curriculum ပေါ့နော်အဲ့ဒါကိုကျွန်တော်တို့ပြင်ရပါလိမ့်မယ်လွတ်လပ်တဲ့တင်ယုံညွှန်းနှံ့ပြင်ဆင်မှုတွေလုပ်ရပါလိမ့်မယ်နောက်တစ်ခုကခုနကဒီကနေ့ကျွန်တော်တို့ပြောကြားတဲ့ကိစ္စဖြစ်ပါတယ်ဆောင်ပွဲစနစ်နဲ့ကျွန်တော်တင်ကြားရေးဆိုင်ရာပုံတင်ကြားတင်ယူရေးဆိုင်ရာနည်းလမ်းတွေဆောင်ပွဲစနစ်တွေနောက်တက္ကသိုလ်ဝင်ဝင်တွေအဲ့ဒါကြီးပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ဆရာတွေကိုပြင်ရဆရာတွေရဲ့ဒီနေ့ကြောင်းလေးကိုလုပ်ရပါလိမ့်မယ်ဆရာအဲ့ဒါဒီအားလုံးကိုလုံးနိုင်ဖို့တော့ဆရာကစကားထဲမှာမီးတဲ့ထဲမှာပါသွားတဲ့အခါကျွန်တော်တို့ဒီပညာရေးဘတ်ဂျက်ကအခုကျွန်တော်တို့ကမလုံလောက်ပါဘူးပေါ့နော်အဲ့ဒီတွေ့ပညာရေးဘတ်ဂျက်ကိုတိုးမြင့်တော့တူတူမာရေးကျွန်တော်တို့အစီအစဉ်တွေအရေးကြီးတဲ့ခဏနေပါပါ
ကျွန်တော်အစီအစဉ်လည်းအချိန်တလောက်ပဲရတဲ့အတွက
်လုပ်ရပါလိမ့်မယ်ဆရာဟုတ
်ဟုတ်ကဲ့အစီအစဉ်လည်းတလောက်ပဲရတဲ့အတွက်ကျွန်တော်ဒီညမှာပဲရက်ချင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့တူတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ဒီကျမတို့ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါရရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါအောင်မရှင
်။အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ဟာဖိပအကြမ်းဖက်သမားတွေအစဉ်မြင့်တင်စေတဲ့အတုံးချစရာတွေမဖြစ်စေရဘူးလို့သမ္မတဒေါ်နယ်ထရမ့်ကအပတ်စဉ်ရေဒီယိုမိန်ခွန်းမှာကတိပေးပြောဆိုသွားပါတယ်။အကြမ်းဖက်သမားတွေအနည်းရရှိတဲ့အစွန်းရောက်သမားတွေကိုအမေရိကန်ပြည်ထောင်စုရဲ့ဝင်လာလို့မရအောင်လိုအပ်တယ်လို့တရားဝင်နေလန်းတွေနဲ့လုတ်ကိုင်းသွားမယ်လို့မစ္စတာထရမ့်ကပြောပါတယ်။အမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးစနစ်ဟာအကြမ်းဖက်သမားတွေနဲ့လူဆိုးတွေအတုံးချနိုင်တဲ့အရာတွေမဖြစ်အောင်လုတ်ခွင့်ပြုလို့မရဘူးလို့ပြောပါရယ်မနှက်ဖြန်အန္တရာယ်ကင်းမှုဒီကနေ့ခိုင်မြဲတဲ့ခြေလှမ်းတွေနဲ့စတင်ရမယ်လို့လည်းမစ္စတာထရမ့်ကပြောပါရယ်ဒုက္ခသည်တွေနဲ့မွတ်စလင်အများစုရှိတဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ယာယီကန့်သက်တဲ့သမ္မတအမိန့်ကိုအယူခံတရားရုံးကယာယီတားဆီးလိုက်ပြီးသမ္မတအမိန့်အသစ်ထုတ်ပြန်မယ်ဆိုတာမျိုးလှုပ်ကောင်းလုပ်မယ်လို့ပြောဆိုပြီးထရမ့်ရဲ့ဒီလိုမှတ်ချက်စကားထွက်ပေါ်လာတာဖြစ်ပါရယ်အမေရိကန်ပြည်ထောင်စုကလုံခြုံရေးအတင်းကျပ်ဆုံးနယ်မြေတစ်ခုဖြစ်တဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုတောက်ကြနေကတွားရောက်ခဲ့တဲ့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကနိုင်ငံတွင်းတရားမဝင်ဝေရောက်လာသူတွေကိုခေလွန်ခွင့်ပေးထားတဲ့မျိုးကြီးတွေကိုပဟိုအစိုးရကထောက်ပံ့နေတဲ့အစီအစဉ်တွေအပေါ်တင်းတင်းကျပ်ကျပ်ကန့်သွယ်ဆောင်မှာမဟုတ်ကြောင်းပြောဆိုပါရယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယာဂိုနဲ့မက္ကဆီကိုနိုင်ငံတီဟွာနာမြို့နယ်ကြားနေဆက်မှာဗဟိုနယ်ပြည်နယ်အစိုးရတာဝန်ရှိတွေလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တောက်ကြနေနောက်ပိုင်းကဝန်ကြီးကယ်လီတွေ့ဆုံပြီးတော့သတင်းစာရှင်းလင်းပွဲတရားလဲကျင်းပခဲ့ပါရယ်
စနေနေ့ညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြသွားတာပါရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဆူလိမန်တာယာဝါလီဖြစ်ပါတယ်။ VOA American တာရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.